Welcome to the Voice of America in Burmese.
မင်္ဂလာညညဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်မေလ15ရက်တောက်ကြနေညဘက်အစီအစဉ်တွေကိုလှိုင်းနိုမီတာ2425 3250နဲ့လှိုင်းလံ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူညင်ညာပေးသွားမှာပါဘရွန်ဒီနိုင်ငံမှာအာနာသိမ့်မှုကြိုးစားခဲ့တဲ့ဗိုလ်ချုပ်ကြီး3ဦးကိုထိန်းသိမ်းလိုက်ပြီးသမရဥရွန်ဂျီစာလဲမြို့တော်ဘူဂျန်ဘူရာကိုပြန်လည်ရောက်ရှိလာတာနောက်ဒီ IOM လို့ခေါ်တဲ့ PP ဆိုင်ရာရွှေ့ပြောင်းအခြေချနေထိုင်ရေးအကူအညီပေးအဖွဲ့ကအရှိတောင်အရှာဒေတာရင်းကလေးစည်းပေးဒုက္ခသည်တွေကိုကူညီဖို့ဒေါ်လာတန်3ဆွဲမှာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြဖို့ရှိပါတယ်ကိုညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတရုတ်နိုင်ငံယူနန်ပြည်နယ်တွေကိုမြန်မာနေဆက်နဲ့ဤတဲ့နေရာတစ်ခုမှာဒီမြန်မာတပ်ဖက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြောင့်လူတွေတေဆုံးမှုရှိခဲ့တာကိုတရုတ်အစိုးရဘက်ကမြန်မာအာဏာပိုင်တွေကိုခေါ်ယူသတိပေးခဲ့ပါတယ
်မြန်မာတိုင်းရင်းဝတ်တမူကြီးကိုခေါ်ပြီးတော့ဒီမြန်ဆန်ခေအိမ်ပေါ့နော်လန်ဆန်မြို့ဒီဟိုတယ်ကြီးမှာတဲ့ဒီတော့အနောက်ဆက်နှလုံးကြားတယ်ပေါ့ဗျာ
ဒီအကြောင်းနဲ့အတူဒီတောင်ပလောင်ဒေသမှာလည်းလက်နက်ကြီးတွေနဲ့အပြစ်ခံမှုတွေရှိနေတဲ့အကြောင်းတွေနဲ့အခြားပြည်တွင်းနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတော့ကိုအောင်တို့နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ဗုဒ္ဓဟူးနေ့ကသမရပီယရီဥရမ်ဂျီဇာကိုဖျောက်ချပြီးအာနာသိမ့်မှုကျူးစားခဲ့တဲ့လူ3ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဘရနီအာနာပိုင်နေကပြောဆိုလိုက်ပါတယ်ဖမ်းဆီးထိန်းသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီး3ဦးရဲ့မှာအာနာသိမ့်ခေါင်းဆောင်ဗိုလ်ချုပ်ကြီးဂိုရီဖရိုက်နီယံဘဲတော့မပါဘူးလို့သမရယုံတာဝန်ရှိသူတူက VOA သတင်းတော့ဘေးဂလိုးကိုဒီကနေ့တောက်ကြနေမှာပြောကြားခဲ့ပါတယ်ဗိုလ်ချုပ်ကြီးနီယံဘဲဟာပုန်းနေတယ်လို့ယုံကြည်ရကြောင်းကိုလည်းပြောခွင့်ရဝီလီညာမိုက်ထွေးကပြောပါတယ်ဒီကနေ့မှာသမရဥရွန်စီစာမြို့တော်ဘူဂျန်ဘူရာကိုပြန်လာရမှာထောင်နဲ့ချီတဲ့သူကိုထောက်ခံသူတွေကလမ်းတစ်လျှောက်မှာကြိုဆိုခဲ့တယ်လို့ VOA သတင်းတောက်ကပြောပါရယ်သမရဟာဒီကနေ့နောက်ပိုင်းမှာနိုင်ငံကိုမိန်ကွန်းပြောဖို့ရှိနေပါရယ်တန်ဇန်နီးယားနိုင်ငံမှာကျင်းပနေတဲ့ဒေတာရင်းစည်းဝေးကိုသမရတက်ရောက်နေချိန်မှာဗုဒ္ဓဟူးနေ့ကအာနာသိမ့်မှုဖြစ်ပွားခဲ့တာပါဂျာလာရင်းနောက်ပိုင်းမှာအာနာသိမ့်ခေါင်းဆောင်တွေကသူတို့ရဲ့ကြိုးပမ်းမှုမအောင်မြင်ဘူးဆိုတာကိုဝန်ခံခဲ့ပြီးသမရကိုတစ္ဆာခံတဲ့တက်တွေကသူတို့ကိုထိန်းချုပ်နိုင်ခဲ့တယ်လို့အာနာသိန်းဒုတိယခေါင်းဆောင်ဗိုလ်ချုပ်ကြီးဆိုင်ရီလ်အန်ဒရီယူကီယာကပြောပါရယ်ခင်ဗျာ
အီရန်နိုင်ငံအန်ဘာဒေတာရမဒီမျိုးကအစိုးရအဆောင်ကို IS စစ်သွေးကြတွေကဒီကနေ့မှဝင်ရောက်စီးနှင်းပြီးသူတို့ရဲ့အလံကိုလွှင့်ထူခဲ့ပါတယ်ဒါပေမဲ့လည်းမျိုးတစ်ခုလုံးကိုတော့ IS တွေစီးနှင်းထားတာမဟုတ်ဘူးလို့အီရတ်လွှတ်တော်အမတ်တအိုးက VOA ရဲ့ခတ်ဌာနကိုပြောကြားပါတယ်အစိုးရတပ်တွေကရမဒီမျိုးအနောက်ဘက်ကစစ်ဆင်ရေးကုတ်ကဲမှုဌာနချုပ်မှရှိနေတယ်လို့ယူဆရပါတယ် IS တွေဟာမြို့လယ်ကောင်ကိုရောက်ရှိဖို့အစိုးရတပ်တွေနဲ့တညာလုံးအပြင်းအထန်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်ဒီနေ့အစောပိုင်းကတော့စစ်သွေးကြတွေတင်ပိုက်ထားတဲ့ Tigray မြို့ကိုအစိုးရတပ်တွေကပြန်ပြီးတော့သိမ်းယူနိုင်ခဲ့ပါတယ်ရှင်
အီရန်နိုင်ငံနဲ့နျူကလ িয়ার အရေးသဘောတူညီမှုရခဲ့တာကနေအမေရိကန်နဲ့ပင်လယ်ကွေ့နိုင်ငံတွေရဲ့ဆက်ဆံရေးကိုထိခိုက်နေမှာမဟုတ်ဘူးလို့ဂျာလာရီနစ်ထေသီအစည်းအဝေးအတွင်းအမေရိကန်သမ္မတဘရိုက်အိုဘားမားကအာရက်ခေါင်းဆောင်တွေကိုထက်လောင်းအာမခံပြောကြားလိုက်ပါတယ်ပင်လယ်ကွေ့ဒေသမာမီနိုင်ငံတွေရဲ့လုံခြုံရေးအတွက်ခံမာတဲ့တနိဋ္ဌာန်ချထားပြီးအဲ့ဒီနိုင်ငံတွေအပေါ်အီရန်နဲ့တခြားနိုင်ငံတွေကချင်းချောက်လာပြီးဆိုရင်စစ်အင်အားအသုံးပြုဖို့အထိစဉ်းစားမှဖြစ်ကြောင်းကိုလည်းသမ္မတဘရိုက်အိုဘားမားကပြောပါတယ်ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ကောင်စီ GCC အဖွဲ့ဝင်နိုင်ငံတွေပေါ်ပြင်ပကြီးကြော်တိုက်ခိုက်လာမှုတွေရှိလာရင်ပူးတဲ့ကြေညာချက်ထုတ်ပြန်ထားတဲ့အတိုင်းအမေရိကန်အနေနဲ့တုံ့ပြန်ဟန်တာသွားဖို့ကိုလည်းပြင်ဆင်နေတဲ့အကြောင်းသမရကပြောပါရယ်ဝါရှင်တန်မြို့တော်မြောက်ဘက်ကကမ့်ဒေးဗစ်သမရအပန်းဖြေစခန်းမှာကျင်းပတဲ့ထိပ်သီးအစည်းအဝေးကိုပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ကောင်စီအဖွဲ့ဝင်6နိုင်ငံကခေါင်းဆောင်တွေနဲ့အကြီးတန်းဝန်ကြီးတွေတက်ရောက်ပါတယ်အဲ့ဒီထဲမှာ Saudi Arabia အင်ရှေ့မင်းသားနဲ့လက်ထောက်အင်ရှေ့ဇမင်းသားကူဝိတ်နဲ့ကာတာနိုင်ငံကအစော်ဝါးတွေနဲ့ဘာရိန်း၊အိုမန် UAE နိုင်ငံကအဆင့်မြင့်ခေါင်းဆောင်တွေပါဝင်ပါတယ်။ပင်လယ်ကွေ့နိုင်ငံတွေရဲ့အဓိကပြိုင်ဘက်အီရန်နဲ့ဝါရှင်တန်ကြားနျူကလ িয়ার အရေးသဘောတူညီချက်ရရှိထားရကနေအီရန်နိုင်ငံဟာပိုးပြီးရန်လိုတဲ့ဒေသရင်းအင်အားကြီးနိုင်ငံတစ်ခုဖြစ်လာမှာကိုပင်လယ်ကွေ့နိုင်ငံတွေကစိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ။
ဆိုမာလီယာနိုင်ငံ Lower Shabelle ဒေသတွင်းကအစိုးရအခြေစိုက်ရာမြို့နှမြို့ကို El Shabab စစ်သွေးကြတွေတင်ယူလိုက်တဲ့အကြောင်းဆိုမာလီယာတောင်ပိုင်းဒေသခံအစိုးရတာဝန်ရှိသူတို့ကပြောပါရယ်လက်နက်အင်အားအပြည့်အစုံကင်ဆောင်ထားတဲ့စစ်သွေးကြတွေက All Wagen နဲ့ Mubarak မြို့တို့ကိုဒီကနေ့တောက်ကြနေမနေ့အစောပိုင်းမှာတိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ လိုဝါရှာဘယ်ဒေတာအုပ်ချုပ်ရေးမှူးအက်ဒူခါဒီယာမိုဟာမက်နူအာက VOA ဆိုမာလီယာဌာနကိုပြောကြားခဲ့တာဖြစ်ပါတယ်အခုတိုက်ခိုက်ခံရတဲ့ဒေသကဆိုမာလီယာရဲ့မြို့တော်မိုဂါဒီရှုရဲ့အနောက်ဘက်မိုင်50လောက်ကွာဝေးတဲ့နေရာဖြစ်ပါတယ်။တိုက်ခိုက်မှုအတွင်းအစိုးရတပ်သားအတော်များများကြာဆုံးခဲ့ရတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။စစ်သွေးကြော်တွေလက်ကနေမြို့ကိုပြန်လည်သိမ်းယူနိုင်ဖို့တပ်ကိုစုစည်းနေတယ်လို့သူကဆက်ပြောပါတယ်။အခုတိုက်ခိုက်ခံရတဲ့ဒေသကိုလွန်ခဲ့တဲ့2လအထိအာဖရိကပူးပေါင်းတပ်ဖွဲ့တွေအကာအကွယ်ပေးနေခဲ့တာပါ။နောက်ပိုင်းမှာတော့ဒေသလုံခြုံရေးတာဝန်ကိုဆိုမာလီယာစစ်သားတွေကိုအာဖရိကပူးပေါင်းတပ်ပြက်ကလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တောက်ကြနေညဘက်သတင်းများကို VOA ကနေဆက်လက်ကြင်ညာနေပါရယ် IOM လို့ခေါ်တဲ့ PP ဆိုင်ရာရွှေပြောင်းအခြေချနေထိုင်ရေးအကူအညီပေးအဖွဲ့ကအရှိတောင်အရှာဒေတာရင်းကလေးစည်းပေးဒုက္ခသည်တွေကိုကူညီဖို့ဒေါ်လာတစ်သန်း30မှာဖြစ်ပါတယ် IOM ရဲ့အရေးပေါ်ရန်ပုံငွေနဲ့ပင်လယ်ပြင်မှာရှိတဲ့အနည်းဆုံးလေ6စီးပေါ်ကလူ6000လောက်နဲ့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားကတခြားဒုက္ခသည်တွေကိုပါကူညီမှာပါနိုင်ငံတကာအနေနဲ့လည်းဒီထောင်ထဲချီတဲ့ဒုက္ခသည်တွေကိုကူညီပေးကြဖို့ IOM အဖွဲ့ကြီးကပန်ကြားထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ကလည်းပင်လယ်ထဲမှာဒုက္ခရောက်နေတဲ့သူတွေရဲ့အသက်တွေကယ်တင်ရေးတာဝန်တရအနေနဲ့အသေးစားဆောင်ရွက်ပေးဖို့နဲ့သူတို့ပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့သက်ဆိုင်ရာအစိုးရတွေကိုတောင်းဆိုထားပါတယ်။ဒါအပြင်လေရီပေါ်ကနေဆင်းသက်နိုင်ရေးအကူအညီပံ့ပိုးပေးဖို့နဲ့ပင်လယ်ရေကြောင်းနယ်နိမိတ်တွေပင်လယ်စစ်ကမ်းတွေကိုဖွင့်ထားပေးဖို့အတွင်းမှုချုပ်ကအစိုးရတွေကိုတိုက်တွန်းခဲ့ပါတယ်။အမေရိကန်အစိုးရကလည်းဒီလေကြီးပေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ဒေတာရင်းအစိုးရတွေပူပေါင်းဖြည့်ရှင်ကြဖို့ကြာသာရင်းနေ့ကတိုက်တွန်းပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံသားထိုင်းဝန်ကြီးချုပ်ပရာဝတ်ချန်ဝချာကတော့အခုလိုလုံရင်းနဲ့လှိမ့်ဝင်လာတာကြောင့်ထိုင်းပြည်သူတွေရဲ့ဘဝနဲ့လုပ်ငန်းတွေအတွက်ထိခိုက်နိုင်တယ်လို့ပြောဆိုပြီးမလေးရှားဝန်ကြီးချုပ်နဂျစ်ဘရဇက်ကတော့ဒီဒုက္ခသည်တွေအရေးအထူးဆိုရင်ပူပန်ပြီးလိုအပ်တာတွေကိုလှုံ့ဆော်သွားပါမယ်လို့ပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်လာသူ800နီးပါးကိုအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်အရှေ့ဘက်ကန်ယူရမ်းမှာသူတို့ဆေးလာတဲ့လေမြုပ်သွားပြီးတဲ့နောက်ဒီကနေ့တောက်ကြနေ့မှာကင်တင်လိုက်ရတယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်ခင်ဗျာ
။နီပေါ်နိုင်ငံတွင်ရဟတ်ယာဉ်အပြည့်အစုံအပိုင်းအစတွေဟာပျောက်ဆုံးနေတဲ့အမေရိကန်အကူအညီပေးရေးရဟတ်ယာဉ်ဖြစ်တယ်ဆိုတာကိုအဖွဲ့တစ်ဖွဲ့ကအတည်ပြုလိုက်တဲ့အကြောင်းအမေရိကန်စစ်တပ်ကပြောပါတယ်။နီပေါ်နိုင်ငံမှာပြီးခဲ့တဲ့လငလင်တန်ပြင်းပြင်းထန်ထန်ခံစားခဲ့ကြရတဲ့ရွာသူရွာသားတွေကိုအကူအညီပေးနေတဲ့အမေရိကန်ရဟတ်ယာဉ်တစ်စင်းပျောက်ဆုံးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ပျောက်ဆုံးသွားတဲ့အမေရိကန်စစ်တပ်ရဟတ်ယာဉ်ဟာနီပေါ်နိုင်ငံအရှေ့ပိုင်းတောင်ထူထပ်တဲ့အရပ်မှာပြက်ကျခဲ့တာဖြစ်ပြီးရဟတ်ယာဉ်ပေါ်မှာစီးနင်းလိုက်ပါခဲ့သူ၈ဦးတို့လည်းအသက်ရှင်နိုင်ခြင်းမရှိဘူးဆိုပြီးဒီကနေ့တောက်ကြနေ့အစောပိုင်းမှာပဲနီပေါ်ကာကွယ်ရေးဝန်ကြီးဌာနကပြောကြားခဲ့တာဖြစ်ပါတယ်။ရဟတ်ယာဉ်ပြက်ကျခဲ့တဲ့နေရာကနေမီးတင်ထားတဲ့ရော့အလောင်း၃လောင်းကိုတွေ့ရှိထားပြီးကျန်တဲ့သူတွေကိုဆက်ပြီးရှာနေတဲ့အကြောင်းနီပေါ်ကာကွယ်ရေးဝန်ကြီးကသတင်းထောက်တွေကိုပြောခဲ့ပါတယ်။ပြက်ကျတဲ့နေရာကိုစမ်းစစ်လေ့လာနေစေဖြစ်ပြီးစုံစမ်းစစ်ဆေးမှုတစ်ခုလုံးကိုဦးစီးလှုပ်ဆောင်သွားမယ်လို့ဒီကနေ့မှပဲအမေရိကန်စစ်တပ်ကလည်းပြောပါတယ်။ရဟတ်ယာဉ်ပေါ်မှာလိုက်ပါခဲ့သူတွေရဲ့ကံကြမ္မာနဲ့ပတ်သက်ပြီးတော့ကြီးညာချက်မှထည့်သွင်းပြောကြားထားတာမရှိပါဘူး။ဒါပေမဲ့လည်းပျောက်ဆုံးနေတဲ့ရဟတ်ယာဉ်ပေါ်မှာအမေရိကန်မရိန်းတပ်သား6ဦးနဲ့နီပေါ်အရပ်သား2ဦးတို့လိုက်ပါခဲ့ကြတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကတည်းကအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။
တရုတ်နဲ့အိန္ဒိယနိုင်ငံကြားသဘောတူစာချုပ်ဒါဇင်ချီလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုရီနဲ့တရုတ်ဝန်ကြီးချုပ်လီကာချင်းတို့ဒီကနေ့ပေကျင်းမြို့မှာတက်ရောက်ခဲ့ကြပါတယ်။တန်တပန်ရေးရာကနေကုန်ထုတ်လုပ်ငန်းတွေအထိနိုင်ငံကြားကိစ္စရပ်များစွာနဲ့ပတ်သက်တဲ့သဘောတူညီချက်ပေါင်း24ခုကိုနှစ်ဖက်တာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြတာပါ။အိန္ဒိယသတင်းမီဒီယာတွေမှာတော့ဒီသဘောတူညီချက်တွေဟာဒေါ်လာသန်းပေါင်း10,000တန်ဖိုးရှိတယ်လို့ဖော်ပြကြပါတယ်။ဒီသဘောတူညီချက်တွေထဲမှာချန်တူးနဲ့ချနိုင်းမြို့တွေမှာကောင်စစ်ဝင်ရုံးသစ်တွေဖွင့်လှစ်ဖို့နဲ့ကုန်သွယ်ရေးဆိုင်ရာစစ်ဆေးညှိနှိုင်းမှုတွေအတွက်အကြံပေးနိုင်မဲ့စနစ်တစ်ခုထားရှိဖို့အစီအစဉ်တွေအတွက်လည်းပါဝင်ပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံကကိုယ်စားလှယ်တွေတက်ရောက်လက်မှတ်ထိုးကြတဲ့ဒီခမ်းနားကိုမတက်ရောက်ခင်ဒီနေ့အစောပိုင်းမှာတော့မစ္စတာမိုဒီနဲ့မစ္စတာလီတို့ဟာဘေကျင်းမြို့က Great Hall အဆောက်အဦကြီးရဲ့အရှိတ်ဂိတ်အပြင်ဘက်မှာနိုင်ငံတော်ရဲ့ဂုံပြူတပ်ဖွဲ့တွေကိုလှည့်လည်ကြည့်ရှုစစ်ဆေးကြပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့၃ရက်ကြာတရုတ်နိုင်ငံခီးစဉ်ကိုတော့သမ္မတရှီဂျင်းပင်ရဲ့ဘိုးဘွားတွေအခြေချနေခဲ့တဲ့တရုတ်နိုင်ငံအနောက်ပိုင်းရှီယန်းမြို့မှာဂျာလာဘရင်းနီကမစ္စတာရှီဂျင်းပင်ကိုယ်တိုင်လက်ခံကြိုဆိုခဲ့ပြီးစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဂီတာပါရမီရှင်ဘီဘင်ကင်းဟာအသက်89နှစ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ဘီဘင်ကင်းဟာဩဇာအကြီးဆုံးဘလူးစ်တေးဂီတာပညာရှင်တွေထဲကတဝက်အဖြစ်သတ်မှတ်ခံထားရသူလည်းဖြစ်ပါတယ်။ဘလူးစ်တေးဂီတာရဲ့အရှင်သခင်ဘီဘင်ကင်းဟာအမေရိကန်ပြည်တော်စုအနောက်ပိုင်းလာစ်ဗီဂတ်ကသူ့ရဲ့နေအိမ်မှာကြာသာပတင်းနေ့ညအိပ်ပျော်နေစဉ်ငြင်းငြင်းချမ်းချမ်းကွယ်လွန်ခဲ့ပါတယ်လို့သူ့ရဲ့ရှင်နေကပြောပါတယ်။သူ့ရဲ့ဂီတာသက်တမ်းအနည်း80အတွင်းမှာဘီဘင်ကင်းကြောင့်ပဲဘလူးစ်ဂီတာကိုလူကြိုက်ပုံများလာခဲ့တယ်လို့သူ့ရဲ့ခံစားချက်ပြင်းထန်တဲ့အသံနဲ့ဆိုပုံနောက်ဗိုက်ဘရီတိုအီလက်ထရစ်ဂီတာတီးဟန်သူ့ရဲ့ကိုယ်ပိုင်ပုံစံတို့ဟာလည်း rock နဲ့ blues ဂီတာပညာရှင်တွေကိုအတော်လေးလွှမ်းမိုးနိုင်ခဲ့တာဖြစ်ပါတယ် blues ဂီတာပညာရှင်ကင်းကို1925ခုနှစ်အမေရိကန်ပြည်ထောင်စုတောင်ပိုင်းမစ္စဆစ်ပီပြည်နယ်ကဝါဆိုက်ခင်းတစ်ခုမှာမွေးဖွားခဲ့သူပါတနက်စီပြည်နယ်မဲဖစ်ကရေဒီယိုစတေရှင်တစ်ခုမှာအစီအစဉ်တင်ဆက်ဖျော်ဖြေသူတဦးအဖြစ်သူ့ရဲ့ဂီတခီးကိုစတင်ခဲ့ပြီးနောက်ပိုင်းသူ့နာမည်အတူကောက် BB ဆိုတာဖြစ်လာမယ် BL Street Blues Boy ဆိုပြီးတော့ဖြစ်လာခဲ့ပါတယ်သူ့ရဲ့ဂီတကို Lucier လို့ချစ်စနိုးနာမည်ပေးခဲ့သူ BB ကဟာ Rock and Roll ဂီတအမျိုးအစားနဲ့ Blues ဂီတရဲ့အခြေခံအမျိုးအစားတို့ကိုစတင်ခဲ့သူလည်းဖြစ်ပါတယ်ရှင်
Direct from Washington, the voice of America, VOA. ထိတိုင်းအောင်နိုင်ငံတကာသတင်းတွေကိုကုအောင်နဲ့မတ်သိငီထိုက်တို့ကကြီးညာခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုတင်ဆက်သွားမှာပါပထမဦးဆုံးဒီတရုတ်နိုင်ငံတဲ့မြန်မာလက်နဲ့ကြီးကြီးကြတဲ့အကြောင်းကိုပြောပြပါမယ်။ကိုကန့်ဒေသတိုက်ပွဲတွေကြောင့်နေဆက်ကတရုတ်မြို့တစ်မြို့အပေါ်လက်နဲ့ကြီးကြီးကြပောက်ကွဲခဲ့ပြီးအရသား5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီအတွက်တရုတ်နိုင်ငံသားကြီးဝန်ကြီးဌာနကမြန်မာတာဝန်ရှိသူတွေကိုအလေးအနက်ခေါ်ယူသတိပေးခဲ့ပါတယ်။အပြည့်စုံကိုတော့ကိုရန်နိုင်ကပြောပြမှာပါ။
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသမှာမြန်မာစစ်အုပ်တပ်တွေကကိုကန့်လက်နက်ကိုင်တပ်ဖွဲ့တွေကိုထိုးစစ်ဆင်တာမှာမြန်မာနိုင်ငံဘက်ကပစ်လိုက်တဲ့အမျိုးဆန်တစ်ခုယူနန်ပြည်နယ်လင်ချမ်းမြို့ဖူးခန့်အရက်မှာရှိတဲ့ဖုန်ချမ်းဟိုတယ်အနီးမှာကြားရောက်ပောက်ကွဲပြီးတော့တရုတ်နိုင်ငံသား2ဦးနဲ့နယ်စပ်မှာနေတဲ့မြန်မာနိုင်ငံသား4ဦးတို့ထိခိုက်ဒဏ်ရာရသွားပါတယ်။ဒါ့အပြင်ကား3စီးနဲ့အိမ်4လုံးလည်းထိခိုက်ပျက်စီးသွားခဲ့ပါတယ်။တရုတ်နိုင်ငံသားရေးဌာနကဒီနေ့ကြေညာရမှာတော့မြန်မာနိုင်ငံဘက်ကပစ်လိုက်တဲ့အမျိုးဆန်တွေဟာတရုတ်နိုင်ငံနယ်နိမိတ်တဲကိုမကြာခဏကြားရောက်ပြီးအဲ့လိုကြတဲ့အတွက်တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်တွေပေါ်အကြီးအကျယ်ချိမ့်ချောက်နေပါတယ်။နယ်စပ်ဒေသတည်ငြိမ်မှုကိုလည်းပြပြစေတဲ့အတွက်တရုတ်နိုင်ငံအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အတော်ကိုမကြင်မနက်ဖြစ်မိတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွာချူရင်းကပြောလိုက်ပါတယ
်။中方对此表示强烈的不满，而且我们已经严正要求缅方采取切实有效的措施。
အမျိုးတွေမဖြစ်အောင်ရှောင်ရှားဖို့နိုင်ငံမြောက်ပိုင်းမှာတင်းမာမှုတွေရောကြအောင်လုပ်ပြီးငြင်းငြိမ်းပြန်ရအောင်လုပ်နိုင်သမျှအမြန်ဆုံးလုပ်ဖို့အတွက်မြန်မာဆွေရကိုလှုပ်ရှားရှိတာတွေလို့ကိုကျမတို့တောင်းဆိုပါရယ်တရုတ်နိုင်ငံအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့နောက်ထပ်အရေးယူတုံ့ပြန်မှုတွေလှုပ်သွားမှာဖြစ်ပါရယ
်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းခဲ့တာမှာမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးတန့်ကျော်ကအခုလိုပြောပါရယ
်ကျွန်တော်တို့ရှေ့ကမြန်မာတိုင်းရင်းဝတ်တမူကြီးကိုခေါ်ပြီးတော့နော်15ရက်နေ့ညနေ 9:15 မှာခေါ်တွေ့ပါရယ်ဒေါ်ချချိုးဆိုးကိုခေါ်တွေ့ပါရယ်ခေါ်တွေ့ပြီးတော့သူတို့ပြောတာတွေကတော့ဒီနတ်ဆန်ခင်ဟင်ပေါ့နော်လန်ဆန်မြို့ဒီဟိုတယ်ကြီးမှာတဲ့ဒီအနောက်ဆက်နှလုံးကြတယ်ပေါ့ဗျာဒီရုပ်နိုင်ငံသားတူနဲ့ကိုကန့်လူမျိုးပေါ့လေဒီဦးတို့ထိုင်ရန်ရရှိတယ်ဆိုပြီးကျွန်တော်တို့အတိပေးပါတယ်အဲ့တော့ဟိုတရုတ်ဘက်ကတော့ဟိုမြန်မာနဲ့တရုတ်ကချစ်ချစ်ရင်းနဲ့နိုင်ငံတွေလည်းဖြစ်တယ်ဒါကြောင့်မလို့ဒီမြန်မာအနေနဲ့ဟို train business နဲ့ဆောင်ရွက်ပေးဖို့ဆိုပြီးတော့ဟိုကျွန်တော်တို့ကိုတို့မိသားရက်ခံတာပေါ့
အခုလိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနဘက်ကပြောကြားခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေလှုပ်ဆောင်သွားမယ်လို့ဒုတိယနိုင်ငံသားရဲ့ဝန်ကြီးဦးတန့်ကျော်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ကဒီဟာမှန်မမှန်ဟိုပထမအဆုံးစစ်ဆေးရမှာပေါ့လေအဲ့ဒါမှန်နေဆိုရင်လည်းဟိုလားမှန်နေဆိုရဲအလျောက်ပေါ့ကျွန်တော်တို့လိုအပ်တဲ့ဟိုလားအရေးကြီးဆောင်ရွက်မှုကိုပြုလုပ်မယ်နော်အဲ့ဒါကအဲ့ဒါတကယ်ကြတာမဟုတ်ဘူးဆိုရင်လည်းဟိုလားကျွန်တော်တို့ကသူတို့နဲ့ဟိုဟိုဖြေရှင်းရမှာပေါ့လေဖြစ်တာကလည်းဟိုလားညည10နာရီလောက်မှဖြစ်တာ ਉਹ ကျွန်တော်တို့သူတို့ကခေါ်ပြောတာလေအဲ့ဒါဒီနေ့မှခေါ်ပြောတာဆိုတော့ဒီဘက်မှာလေစီစစ်ဖို့လိုသေးတာ ਉਹ
မြန်မာဆိုရဘက်ကကုကလက်နက်ကိုင်အဖွဲ့ကိုထိုးစစ်ဆင်မှုတွေလုပ်နေတာမှာမြန်မာဆိုရတပ်တွေဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးစံတွေတရုတ်နိုင်ငံဘက်အချမ်းကိုအရင်ကလည်းကြားရောက်ခဲ့တာတွေရှိခဲ့ပြီးတော့အခုဒီချိန်ကတော့နောက်ဆုံးကြားရောက်ခဲ့တာဖြစ်ပါတယ်ချိန်ထဲမှာပဲကုကန်ဒေသမှာဆွန်တဲ့မြန်မာဆိုရတပ်တွေနဲ့ကုကန်လက်နက်ကိုင်တပ်တွေကြားဒီကနေ့အထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတုံးပဲဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်ကုကန်တိုက်ပွဲတွေရဲ့အခြေအနေပြီးသွားပြန်တော့တအောင်ပလောင်ဒေသဘက်ကိုလည်းကြည့်ရအောင်ပါမြမတက်မတော်ရဲ့ဗျူဟာအခြေစိုက်ရှမ်းပြည်နယ်ကုတ်ခိုင်မြို့ကခလာရ241တိုင်ရင်ဌာနချုပ်ကို TNLA တအောင်ပလောင်လူမြောက်ရေးတပ်ဖွဲ့ကမနေ့ညပိုင်းမှာလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့လို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ဒီအခြေအနေအပြည့်စုံကိုတော့ထိုင်းခြေစိုက် VOA သတင်းတော်နိုင်ကွန်းအင်ကတင်ပြမှာပ
ါဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာရှိတဲ့မြန်မာစစ်တပ်ရဲ့တိုက်ရင်ဌာနချုပ်စခန်းကို TNLA တောင်းပလောင်လူမျိုးရေးတပ်ဖွဲ့ကနေမနေ့ညနေပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးမှူးဘူကြီးတာအိုက်ကျော်ကခုလိုပြောပါတယ
်။မနေ့ကဝမ်းနိုင်မတဲကနေဝမ်းနိုင်ဆန်ငါလောက်ဒီကနော်။အဲ့နာရကြအဲ့မတလို့ပြင်းနေဒီကုခိုင်ချိဆိုင်ကနော်။ခလာရနေလိတဲ့အမပြောလဲချိဆိုင်ထားတဲ့တပ်ပေါ်မှာနော်။အဲ့ဒီမှာဒီလိုဆိုတာဒီနေ့ကြီးတွေပြည်လိုက်တယ်ဒီစီရတဲ့အလပြန်ကြည့်တော့ကျန်လာဒီခဏနိုင်ရလဖြစ်တာ
TNLA ဘက်ကပြစ်ခတ်တိုက်ခိုက်မှုတွေပြုလုပ်ပြီးခလရ243တိုက်ရင်ဘက်ကလည်းပြန်လှန်တုတ်ပြန်ပြစ်ခတ်ခဲ့တယ်လို့ကုခိုင်မြို့မိသားသားဘွဲ့ဝန်သားနှူးကအခုလိုပြောပါတယ
်မိုင်းဆီခလာပဲကြားရပါတယ်အဲ့ဒါခလာပဲငင်သွားတယ်ဒီပြစ်ပါဦးကြည့်စစ်တပ်ကချက်ပြလာလို့ပဲကြားရတယ်
ညနေပိုင်း 9:00 ရက်ဖြစ်တာ TNLA တပ်ဖွဲ့ကနေပန်းစေးတောင်ကုန်းနဲ့ထင်းယူသောကုန်းမြစ်ပေါ်မှာနေရာယူပြီးခလရ243တိုက်ရင်ဌာနချုပ်ကိုလက်နက်ကြီးတွေနဲ့နိုင်ရွက်နီးပါးပစ်ခတ်တိုက်ခိုက်ခဲ့တာပါဒီပစ်ခတ်တိုက်ခိုက်မှုမှာထိခိုက်မှုတွေကတော့အတိမပြုတ်နိုင်သေးဘူးလို့လဲဘူကြီးတာအိုက်ကျော်ကပြောပါတယ်အခုလိုတိုက်ခိုက်မှုတွေကြောင့်ထိခိုက်မှုအခြေအနေတွေကိုကုတ်ခိုင်မြို့ရဲတပ်ဖွဲ့မှုရုံးနဲ့မြို့နယ်အုပ်ချုပ်ရေးမှုရုံးကိုဆက်သွယ်မေးမြန်းရမှာတော့၎င်းတို့အနေနဲ့မသိရှိသေးကြောင်းပြောဆိုခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဆိုရင်TNLA တောင်းပလောင်လူမျိုးရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ဟာရက်ဆက်ဆိုးစလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါအပြင် TNLA တောင်းပလောင်လူမျိုးရေးတပ်ဖွဲ့ဟာကိုကန့်တပ်ဖွဲ့နဲ့လည်းစစ်ရေးမဟာမိတ်ဖြစ်နေတယ်လို့ကိုကန့်ဒေသတိုက်ပွဲတွေမှာစစ်ရေးကူညီတွေပေးဆောင်နေပါတယ်။လက်ရှိမြန်မာစစ်တပ်နဲ့ကိုကန့်တပ်ဖွဲ့တို့စစ်ရေးပြင်းထန်စွာဖြစ်ပွားနေတဲ့လောက်ကန်ကုန်းကျန်းဒေသက .2022တောင်ကုန်းကိုမြန်မာစစ်တပ်ကနေတိမ့်ပိုက်နိုင်ခဲ့ပြီလို့စစ်တပ်ပိုင်းမြဝတီသတင်းမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့ TNLA တအောင်ပလောင်တပ်ဖွဲ့ပါဝင်ကိုကတပ်ဖွဲ့ဝင်တို့ဟာ .2022တောင်ကုန်းကိုထိန်းချုပ်သားစေလို့ဘူဂျီတာအိုက်ကျော်ကအခုလိုပြောပါတယ
်ကျွန်တော်ဖွဲ့တယ်အဲ့ဒီတောင်ကုန်းမှာရှိနေတယ်အချုံးတိန်တရားအဲ့မှာတရင်းမျိုးတွေဈေးမှာလည်းကျွန်တော်တွေ့ရတယ်အဲ့ဒီဖွဲ့နဲ့ပြချင်းကြီးကအဲ့တောင်ကုန်းကမတရားဘူးကျွန်တော်ဖွဲ့ရအဲ့မှာတောင်ကုန်းမှာရှိနေတယ်ရှိနေတယ်ပေါ့
ပြီးခဲ့တဲ့မေလ10ရက်နေ့ညဘက်မှာလဲ TNLA တအောင်ပလောင်တပ်မတော်အမှတ်6အခြေချပြူဟာနေပြီတိန်းဒီမြို့နယ်ထဲကနာတိယွာနဲ့မြောက်စီကြည်ရွာကမှထိုးစစ်ဆင်လာတဲ့မြန်မာတပ်မတော်နဲ့တအောင်တပ်မတော်တိုက်ရင်66တဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါသေးတယ်။အဲ့ဒီတိုက်ပွဲမှာတအောင်တပ်ဖွဲ့ဘက်ကစစ်မုံတော်ရင်၄စီးကိုဖျက်ဆီးနိုင်ခဲ့ပြီးမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားနေတယ်လို့ပူကြီးတာအိုက်ကျော်ကပြောပါတယ်။ပြည်တွင်းစစ်ရေးရေးနဲ့နိုင်ငံရေးရာတွေ့ဆုံဆွေးနွေးနိုင်ဖို့ TNLA ဘက်ကနေမြန်မာဆိုရထံတောင်းဆိုနေပေမဲ့လည်းရှမ်းပြည်နယ်ဘက်မှာစစ်အာဏာတိုးချဲ့လာသလိုထိုးစစ်ဆင်မှုတွေပုံမှုများပြားလာလို့တောင်းပလောင်ဒေသဘက်မှာတိုက်ပွဲတွေပုံမှုများပြားနေတယ်လို့လည်းဘူကြီးတာအိုက်ကျော်ကပြောပါတယ်။လက်ရှိအချိန်နဲ့ရတပြည်လုံးအတိုင်းအတာပြစ်ခတ်ရဆဲနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားဖွဲ့ NCCD တို့အကြားအချင်းချင်းတွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခံရစရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့အကြားမှာစစ်ရေးပဋိပက္ခတွေဖြစ်ပွားနေဆဲလည်းဖြစ်ပါတယ် TNLA တအောင်ပလောင်လူမျိုးရေးတပ်မတော်ဟာရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မိုင်းတုံကုတ်ခိုင်အစရှိတဲ့ဒေသတွေမှာအခြေပြုလှုပ်ရှားနေပါတယ်ခင်ဗျာ
တအောင်ပလောင်တိုင်းရင်းသားတပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုနိုင်ကွင်းအိမ်တင်ပြခဲ့တာပါအခုတော့မြန်မာနဲ့အိန္ဒိယနိုင်ငံတွေကြားလူကုန်ကူးမှုအခြေအနေနဲ့ပတ်သက်လို့ပြောပြချင်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေစီထွက်ပြေးနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအရေးထိုင်းနိုင်ငံကကျင်းပဖို့အစီအစဉ်နေတဲ့ညီလာခံကိုမြန်မာနိုင်ငံတက်ရောက်မှာမဟုတ်ဘူးလို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။ဒေသတွင်းနိုင်ငံတွေရဲ့လူကုန်ကူးမှုပြဿနာကိုမြန်မာနိုင်ငံရဲ့ပြဿနာအဖြစ်ဦးတည်ချက်ပြောင်းအောင်လှုပ်ဆောင်နေတာဖြစ်တယ်လို့လည်းမြန်မာအစိုးရဘက်ကပြောဆိုပါတယ်။ဒီရဲ့ပိုင်းအတွင်းမှာပဲပင်လယ်ပြင်မှာလှေတွေနဲ့မျောပါနေကြတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့ကိုလည်းကုလသမဂ္ဂအပါအဝင်လူအခွင့်အရေးအဖွဲ့တွေကဒေသရင်းနိုင်ငံတွေကိုတိုက်တွန်းနေကြတာပါဒီအကြောင်းပြေစုံကိုမတ်တင်ကြီးထိုက်ကပြောပြမှာပါ
ဟုတ်ကဲ့ပါရှင်
ထိုင်းနိုင်ငံကဥစည်းဥဆောင်လုပ်ကျင်းပမယ်ပင်လယ်ဖြတ်ကျော်ရိုဟင်ဂျာတွေအရေးဆွေးနွေးပွဲကိုမြန်မာဘက်ကတက်မှာမဟုတ်ဘူးလို့မြန်မာသမ္မတရုံးရဲ့ညွှန်ကြားရေးမှူးဦးစောထေးကပြောပါတယ
်။အဲ့အနေနဲ့ပြောရရင်နံပါတ်1ပေါ့နော်ရိုဟင်ဂျာဆိုတဲ့ဟာနဲ့ပတ်သက်ပြီးရိုဟင်ဂျာဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သမ္မတရေးရောအစိုးရရောကျွန်တော်တို့ပြည်သမ္မတမှာဖြစ်စီကျွန်တော်တို့အာဆီယံမှာဖြစ်စီပေါ့နော်ကျွန်တော်တို့အပြည့်အဝပြောထားတယ်ရိုဟင်ဂျာကျွန်တော်နိုင်ငံမှာမရှိဘူးတော့ပြီးခဲ့တဲ့မလေးရှားအာဆီယံဆမ်မစ်မှာလည်းဒီလိုမျိုး issue ကိုကျွန်တော်တို့အဆိုပြုလာတာတွေကတက်တက်ပြီးကျွန်တော်တို့နိုင်ငံကနိုင်ငံသားရေးဝန်ကြီးကယတိပြတ်ဆဲချရင်းတွေထားပြီးတာဖြစ်တယ်ပေါ့နော်အဲ့တော့ဒီကိစ္စနဲ့ကိုကောင်းကင်တင်ပြီးတော့ဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့ကလက်မခံဘူးအဲ့ဒီရိုဟင်ဂျာကကျွန်တော်တို့ကအတိမတ်မကြည့်ဘူးကျွန်တော်တို့ဒီမှာမရှိဘူးပြောထားတဲ့တဲ့ရိုဟင်ဂျာဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့ကမတက်နိုင်ဘူး
ပင်လယ်ပြင်ကိုလှေတွေနဲ့ဖြတ်ကူးပြီးထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့စီကိုတွားရောက်ချတဲ့ရိုဟင်ဂျာတွေအရေးဟာဒေသရင်းနိုင်ငံတွေရဲ့လူကုန်ကူးမှုမတိုက်ဖြတ်နိုင်ခြင်းရဲ့ပြဿနာအရင်းခံဖြစ်တယ်လို့မြန်မာဘက်ကယူဆပြီးဒီပြဿနာတွေအစကမြန်မာနိုင်ငံဖြစ်ပါတယ်လို့လွှဲချခြင်းတဲ့သဘောထားကိုမြန်မာနိုင်ငံကလက်ခံမှာမဟုတ်ဘူးလို့လည်းဦးစောထေးကပြောပါတယ်။
အဓိကကတော့လူမောင်ကိုကိုင်းနေပေါ့နော်။ဒါအကြီးကြီးဖြစ်နေတယ်အောက်သက်ဆိုင်ရာအစိုးရအောက်ခြေပိုင်းမှာအောက်ခြေရေးတာဝန်ရှိသူအချို့ပါဝင်ပတ်သက်တယ်ဆိုတာလဲမလေးအစိုးရကောတိုင်းအစိုးရကောပြတ်တတ်တာဖြစ်တယ်ပေါ့နော်အဲ့တော့ဒီလူမောင်ကူကတဆင့်ဖြစ်လာတဲ့ဒီလူတွေကိစ္စကကျွန်တော်တို့ကဒိနှုံဟိုလောက်ခလာတာတက်ပါတယ်ပြီးရင်အလုပ်သမားအခွင့်အရေးဆိုပြောပါသေးကြမလို့ဘူးနောက်ဒီမှာပြောတဲ့လူသားမဆန်တဲ့ပေါ့နော်အဲ့ဒီနှိမ့်ဆက်ညှဉ်းပန်းမှုတွေနောက်ကြုံပြုမှုတွေနောက်ဒီမှာလေနောက်ဆုံးတက်ဖြတ်တဲ့အဆင့်ကြီးဖြစ်လာတဲ့ကိစ္စတွေရဲ့ရင်းမြစ်ပေါ့နော်ဒီကြဒနာတွေရဲ့ဆိုကကုနာပြောတဲ့လူကုန်ကူးမှုကတရားမဝင်စောင့်ရနေတာတွေကအဓိကဖြစ်တယ်ပဲနော်။ဒါပေမဲ့အဲ့ဒီဟာကို highlight ဖြစ်ပါတယ် international ကဒါကိုစောင့်ကြည့်ပြီးတော့မိမောင်းထိုးလာတဲ့အချိန်မှာဒိုင်းပါလုပ်ဖို့တဲ့ဒီဆိုကမြန်မာနိုင်ငံဆိုပြောလာရင်တော့ကျွန်တော်တို့ကလက်မခံဘူးလေနော်
။ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကလူကုန်ကူးခံရသူတွေလူယူဆရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်ပြုံလိုက်တွေ့ခဲ့ရပြီးတဲ့နောက်ထိုင်းနိုင်ငံကမြန်မာဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ရဲ့သုံးပွင့်ဆိုင်အစည်းအဝေးကျင်းပဖို့ထိုင်းဝန်ကြီးချုပ်ကကြေညာလိုက်တာဖြစ်ပါတယ်။လူခွင့်ရေးစောင့်ကြည့်အဖွဲ့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကလည်းပင်လယ်ပြင်အတွင်းလှေတွေနဲ့မျောပါနေကြတဲ့ရိုဟင်ဂျာတွေကိုလက်ခံကူညီပေးကြဖို့အရှေ့တောင်အာရှနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ
်။ The Thai, Malaysian and Indonesian Navy should stop playing human ping pong with these people.
Thai, Malaysia နဲ့ Indonesia ရေတပ်တွေအနေနဲ့ဒီလူတွေကိုဟိုဘက်မောင်းထုတ်လိုက်ဒီဘက်မောင်းထုတ်လိုက်လုပ်နေတာတွေကိုရက်ဆိုင်ပြီးကန့်ကွက်ခွင့်ပေးတင်ပါပြီ။လိုအပ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေရဖို့နောက်ဒီလူတွေကိုအကူအညီပေးဖို့ပြင်ဆင်ထားတဲ့ UNHCR နဲ့တခြားအဖွဲ့အစည်းတွေရဲ့စောင့်ရှောက်မှုကိုရဖို့အတွက်ဖြစ်ပါတယ်။ဌာနေချင်းမှာနိုင်ငံရေးအရာဖိနှိပ်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေကိုမောင်းထုတ်တဲ့မူဝါဒကြောင့်သူတို့အတော်လေးထိခိုက်ဆုံးရှုံးကြရပါတယ်လို့ HRW အဖွဲ့ကြီးရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးကပြောခဲ့တာဖြစ်ပါတယ်။လက်တလုံးမှာလည်းမလေးရှားနိုင်ငံစီကိုလှေစီးထွက်ပြေးကြသူတွေကိုအင်ဒိုနီးရှားထိုင်းနဲ့မလေးရှားနိုင်ငံတို့ကလက်မခံတာကြောင့်ပင်လယ်ပြင်မှာလှေတွေနဲ့မျောပါနေကြသူ6000လောက်ရှိနေပြီးဒီလူတွေအသက်ရှင်ရေးအတွက်နိုင်ငံတွေအနေနဲ့လက်ခံကြဖို့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများရေးရာအဖွဲ့ IOM ကတိုက်တွန်းထားပါတယ်။ဒီလူတွေကိုအကူအညီတွေပေးဖို့အမေရိကန်ဒေါ်လာတစ်သန်းအသုံးပြုမယ်လို့လည်း IOM ကကြေညာချက်ထုတ်ခဲ့ပါတယ်။ဒါပေမဲ့ထောင်နဲ့ချီတဲ့လှေစည်းပြေးဒုက္ခသည်တွေကိုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကကယ်ဆယ်ပြီးနောက်မှာတော့ပင်လယ်ပြင်ကိုဖြတ်ပြီးနောက်ထပ်လာရောက်နေကြတဲ့လှေစည်းပြေးဒုက္ခသည်တွေကိုလက်ခံဖို့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကငြင်းဆန်နေကြတာဖြစ်ပါတယ်ရှင်။
တော်ရှိမြတ်ပြမုံတိုင်းငလျင်စတဲ့ဒီသဘောကပီးတွေဟာမထင်မှတ်တယ်လို့ဝင်ရောက်တတ်တယ်လို့ပဲအတိုင်းအတာမှန်းဆဖို့ခက်တာကြောင့်ကဲဆဲကူညီရေးအတွက်မဖြစ်ခင်ကလေးကကြိုတင်ပြင်ဆင်မှုတွေလိုအပ်ပါတယ်မြန်မာနိုင်ငံအတွေ့အကြုံရဆိုရင်လေဒီလွန်ခဲ့တဲ့နှစ်အနည်းငယ်တွင်က Nuggets မုံတိုင်းတန်ခံမှုမှာကြိုတင်ပြင်ဆင်မှုအားနည်းချက်တွေကြောင့်ရောမုံတိုင်းအလွန်ကာလစီမံခန့်ခွဲမှုအားနည်းကြောင့်တိကျတဲ့ရောက်မှုဟာအတိုင်းအစကြီးမားခဲ့ရပါတယ်ဒီအတွေ့အကြုံတွေရောနိုင်ငံတကာအတွေ့အကြုံတွေကိုပါမူတည်ပြီးတော့မြန်မာနိုင်ငံအနေနဲ့ disaster management လို့ခေါ်တဲ့ကပ်ဘေးကျရောက်မှုကယ်ဆယ်ရေးလုပ်ငန်းတွေကိုကြိုတင်စီမံပြင်ဆင်ဆောင်ရွက်မှုတွေဘလောက်အထိလုပ်ထားနိုင်ပြီလဲဆိုတာကိုအခုဒီလာမယ့်စနေညပိုင်းတရက်လေးလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ VOA ကိုပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားနိုင်ပါလေ။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323829994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိန့်မြန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေ။
မနက်ဖြန်စနေညတိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ရဲ့စီစဉ်ထုတ်လွှင့်တင်ဆက်နေတဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုအင်္ဂါညတိုင်းနဲ့စနေညတိုင်းည9နာရီခွဲနောက်ပိုင်းမှာဆွေးနွေးနေကြတာဖြစ်ပါတယ်အခုတခါတော့တက်ကြွလှုပ်ရှားသူတွေထောင်နှံချခံရတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်လက်ဘရောင်းတောင်အရင်နဲ့ပတ်သက်ပြီးတရုတ်တန်ယုံရှိဆန္ဒထုတ်ဖော်ခဲ့လို့တရားစွဲဆိုခံရတဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ဒေါ်နော်အောင်လှတို့အပါအဝင်တက်ကြွလှုပ်ရှားသူ6ဦးကိုထောင်နှံ4နှစ်4လစီကြားခံစေဖို့ဒဂုံမြို့နယ်တရားရုံးကဒီကနေ့မေလ15ရက်နေ့မှာအမိန့်ချမှတ်လိုက်ပါတယ်တက်ကြွလှုပ်ရှားသူတွေကိုထောင်နှံချမှတ်လိုက်တာဟာလာမယ့်ရွေးကောက်ပွဲကာလတရားမျှတမှုအတွက်မေးခွန်းထုတ်စရာဖြစ်လာနိုင်တယ်လို့တက်ကြွလှုပ်ရှားသူတွေဘက်ကဆွဆွဲပြောဆိုပါတယ်အပြည့်စုံကိုတော့ကိုတိုင်သတင်းသွားယူခဲ့တဲ့ကိုစီသူကတင်ဆက်မှာပါ
လဘရောင်းတောင်တကြောပြန်ပြိပခါမှာတည်ဆုံးခဲ့တဲ့ဒေါခင်ဝင်းတည်ဆုံးတဲ့အမှုမှန်ဖော်ထုတ်ပေးရေးပြီးခဲ့တဲ့2014ဒီဇင်ဘာလကုန်ပိုင်းမှာတရုတ်တန်ယုံရှိဆန္ဒပြခဲ့တဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ဒေါ်နော်အောင်လာတို့အပါအဝင်တက်ကြွလှရှားသူ6ဦးကိုပုံမှန်4ခုနဲ့တရားစွဲဆိုခဲ့ပြီးတော့ထောင်ဒဏ်4နှစ်နဲ့4လစီကြာခံစေခဲ့တာပါအမှုရိုက်ဖြစ်စဉ်အကြောင်းတရားခံ6ဦးဘက်ကလိုက်လံဆောင်ရွက်ပေးခဲ့တဲ့တရားလွတ်တော်ရှင်းနေဦးရောဘတ်ဆန်းအောင်ကအခုလိုပြောပါတယ
်ဒီလိုမျိုးနဲ့တရားရုံးကပုံမှန်353ဦးအတွက်တစ်နှစ်149အတွက်တစ်နှစ်905ကာဝေးအတွက်နှစ်နှစ်ဆိုရင်၄နှစ်ကြာတယ်နောက်တစ်ခါတီးကြအားဖြင့်ပုံမှန်1800ဆွဲဆိုတဲ့အမှုမှာ၄လကြာတယ်အဲ့ဒါတွေကိုတီးကြသူကြာခံစေလို့ဆုံးဖြတ်လိုက်တယ
်ထောင်တန်း၄နှစ်ထဲကတစ်နှစ်ကိုတော့အလုံးနဲ့ထောင်တန်းကြာခံစေဖို့စီရင်ချက်မှာပါရှိတယ်လို့ရှင်းနေဥရောပတ်ဆောင်းကပြောပါတယ်ပြစ်ဒဏ်ကြခံရသူတွေအနေနဲ့အယူခံဝင်ခွင့်ရှိပေမဲ့တရားခံတွေရဲ့စာနာနဲ့အယူခံမဝင်တော့ဘူးလို့တရားခံရှိနေကပြောပါတယ်အခုလိုတက်ကြွလှရှားသူတွေကိုထောင်ဒဏ်ချမှတ်လိုက်တာဟာလာမယ့်ရွေးကောက်ပွဲရဲ့တရားမျှတမှုကိုမေးခွန်းထုတ်เสียဖြစ်လာလိမ့်မယ်လို့ပြစ်ဒဏ်ကြခံခဲ့ရတဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ကပြောပါတယ
်ရွေးကောက်ပွဲနီးလာတဲ့အချိန်မှာအစိုးရဘက်ကညံနေညံနဲ့ညံရောင်စုံမျိုးစုံနဲ့လုပ်ဖို့ပြင်ထားတဲ့အတွက်ကြောင့်တာလျင်အခုလိုမျိုးတက်ကြွလှရှားသူတွေကိုရရကြုံရလမ်းဘေးကတွေ့သမျှပုံမှန်တွေဖန်တက်ပြီးတော့မတမ်းမရအမိန့်နေချဖန်စီဖို့ကြိုးစားနေတယ်။ဆက်လက်ပြီးတော့လည်းဖန်စီမှုတွေ၊ချင်းကြောက်မှုတွေ၊နှောက်ယှက်မှုတွေနဲ့ထောက်လန်းရန်ကွန်ရက်ကိုဖျက်ချပြီးတော့ဖိနှိပ်မှုတွေ၊စောင့်ကြည့်မှုတွေဆက်လုပ်လာတယ်ဆိုတော့က2015ရွေးကောက်ပွဲအတွက်ကို2010ကဲသို့မရမရှိငါတပြည့်အာဏာဆက်လက်ရယူဖို့ညီမျိုးစုံ၃ရန်ကြိုးစားနေတယ်လို့ကျွန်တော်ပြောချင်တယ
်။အမိန့်ချမှတ်ခဲ့တဲ့တကုံမြို့နယ်တရားရုံးအတွင်းတရားခံတွေကိုရုံးထုတ်စင်မှာလာရောက်အားပေးသူတွေနဲ့များပြားခဲ့တာကြောင့်ရဲတပ်ဖွဲ့ကတရားရုံးပရုံအတွင်းလုံခြုံရေးစီးအဝါရောင်ကျူးတွေနဲ့ဟန်တာပြီးတော့လုံခြုံရေးယူခဲ့ပါတယ်။ဒါပေမဲ့တရားခံတွေအနေနဲ့ကတော့လွတ်လပ်တဲ့တရားခွင်အဖြစ်ရှုမြင်တဲ့အနေနဲ့အဝါရောင်ကျူးရဲ့လုံခြုံရေးစီးတွေကိုဖယ်ရှားပေးဖို့တောင်းဆိုကြရင်အနေငယ်ရုံးရင်းဆန်ခတ်အခြေအနေဖြစ်ပေါ်ခဲ့ပါတယ်။တက်ကြွလှရှားသူတွေကိုခုလိုထောင်ဒဏ်အပြစ်ပေးတာဟာနိုင်ငံရေးနယ်ပယ်အတွင်းယုံကြည်မှုတိစောက်ရောက်မှာကြီးမားတဲ့အဟန့်အတားတွေဖြစ်စေလာနိုင်ကြောင်းနိုင်ငံရေးကျင်းသားဟောင်းတူဖြစ်တဲ့ကိုဘသာအောင်ကပြောပါတယ်
။ဒီနိုင်ငံရေးပေါ်တက်ကြွလှရှားသူတွေကိုလူမျိုးကျွန်တော်တို့အကြောင်းရှာပေါ့အကြောင်းရှာပြီးတော့ကျွန်တော်တို့ထောင်နေချနေခြင်းရယ်ဒီမိုကရေစီစနစ်နဲ့သွားနေတယ်ဆိုတော့အစိုးရရဲ့လိုရက်ကိုထိခိုက်စေတယ်ပေါ့နော်နောက်တစ်ခုကနိုင်ငံတကာနဲ့ပြည်သူလူထုရဲ့ယုံကြည်မှုတွေရောကြစေ
ပြည်ထန်ကြခံခဲ့ရတဲ့ဒေါ်နော်အောင်လဘူကြီးဟောင်းနေမျိုးစဉ်ကိုတင်ထွတ်ပိုင်ဦးတန်းဆွေဒေါ်လေးလေးနဲ့ဒေါ်စိန်ထွေးတို့ဟာတရုတ်တန်ယုံရှိဆန္ဒပြခဲ့စဉ်ကအစိုးရကိုဂုံတိတ်ခါကြဆင်းအောင်လှုပ်ဆောင်တာလူစုခွဲဖို့ညှင်းဆန်ခဲ့တာလွမ်းသူပန်းခွေချတာနိုင်ငံတော်တချင်းတီဆိုခဲ့တာတွေအတွက်ရုံးရင်းဆန်ခတ်မှုပုံမှန်149တာဝန်ထမ်းဆောင်နေတဲ့ပြည်သူဝန်ထမ်းကိုကိုထီးလက်ရောက်ကျူးလွန်မှုပုံမှန်353နဲ့နိုင်ငံတော်ကြီးမျိုးပြက်စင်မှုပုံမှန်905ခခွေတို့အပြင်ပုံမှန် 18 စီတန်းလက်လက်ခွင့်ပုံမှန်တွေပါဆွဲချက်တင်ထားပြီးတော့တရားရင်ဆိုင်ဈေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော်ကိုစီသူသတင်းပေးပို့ခဲ့တာဖြစ်ပါတယ်မကြာခင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါအမျိုးသမီးကဏ္ဍသုဒ္ဓဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့ကဏ္ဍတွေကိုလိုင်းနိုမီတာ25 32 50နဲ့လိုင်းလက် 190 တို့ကနေထုတ်လွှင့်သွားမှာပ
ါ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8 နာရီကနေ 9 နာရီအထိတစ်ချိန်၊ နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ BOA ရဲ့အစီအစဉ်လေးကိုည10နာရီတိလိုင်းနွမီတာ25kilohertz 11965 line number 32 kilohertz 9325 line number 50 kilohertz 585 ਨੇ line line 190တို့ဟာနေဆက်ပြီးတင်ဆက်နေတာပါအခုဒုတိယနိုင်ငံဝဲအတွင်းမှာအမျိုးသမီးကန္တသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍမှာတော့
အဓိကကတော့ရေထဲပြောင်းဝင်တဲ့အောက်ဆီဂျင်ကလုံးဝအနည်းသွားပြီးအစားတွေတေးတယ်ပေါ့နော်ဒါကဘာကိုပြောပြလဲဆိုရင်ဒီမှာအုပ်ဝေးတွေနဲ့ပတ်သက်ပြီးချင်းချင်းလေးကတ်တတ်တဲ့နေရာမှာ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကျွန်တော်တို့အမျိုးသမီးကဏ္ဍကိုတင်ဆက်သွားမှာပါမြန်မာနိုင်ငံရဲ့ဒေသန္တရအုပ်ချုပ်ရေးမှာအမျိုးသမီးတွေရဲ့ဥဆောင်မှုကဏ္ဍအတိမတ်ပြုမှုနှဲပါနေသေးတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ ARD တိုင်းဒေသကြီးလွှတ်တော်အမတ်ဖြစ်သူဒေါက်တာလှမြတ်သွေးကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုကဒီနေ့ရွေးကောက်ပွဲတွေကိုလာရောက်လေ့လာစဉ်ဝါရှင်တန် DC မြို့တော်ကိုရောက်ရှိခဲ့ VOA ဌာနကဒေါ်အင်ဂျင်နိုင်ကနေဒေါက်တာလှမြတ်သွေးကိုမေးမြန်းထားတာကိုဒီတစ်ပတ်မှာတင်ဆက်လိုက်ရပါတယ
်အခုဒေါက်တာလှမြတ်သွေးကိုယ်တိုင်လည်းပညာရှင်တဦးကနေပြီးတော့ဟိုနိုင်ငံရေးသမားပေါ့နော်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ကိုရက်တီပြရတဲ့အကြောင်းရင်းပေါ့နော်အဲ့ဒါဘာကြောင့်မလဲရှင
်ကျမကအရင်တုန်းကဟိုပါပေါ့နော်တက်တော့အကြောင်းမှအကြောင်းမှအလုပ်လုပ်ခဲ့ပြီးတော့အကြောင်းကနေကျမအလုပ်ထွက်လာအလုပ်ပြုတ်လာတာပေါ့နော်ကျမကထွက်ခဲ့တာမဟုတ်ပါဘူးကျမအလုပ်ပြုတ်သွားပြီးတဲ့နောက်ပိုင်းမှာကျမပညာရေးနဲ့ပဲဆက်ပြီးလုပ်လုပ်ပါတယ်အထူးသဖြင့်တော့မူလတန်းပညာရေးပေါ့ကျမနှစ်နှစ်လောက်အတွင်းမှာကျမအဲ့ဒီကျမအခုလက်ရှိရှိနေတဲ့အလုပ်လုပ်နေတဲ့ data ပတ်ဝန်းကျင်မှာရှိတဲ့မူလတန်းအကြောင်းတွေကိုနှစ်နှစ်လောက်ကျမကြည့်လိုက်တဲ့အခါမှာပညာရေးရဲ့အခြေအနေကတော်တော်လေးဟိုဆိုပါတယ်။အဲ့တော့ကျမကစဉ်းစားပါတယ်။ကျမကိုလာပြီးတော့ဟိုပေါ့နော်ဒီကိုယ်လည်းဖြစ်နေကျမတို့နေမှာဟိုဟာ vacant ဖြစ်နေအောင်ဝင်ပြန်ရဝင်ရမယ်ဆိုတော့ကျမကိုကန့်လန့်လာတဲ့အခါမှာကျမအနေနဲ့အဲဘာလို့စဉ်းစားမိလဲဆိုရင်ကျမတစ်ယောက်တည်းကျမကအပြစ်မှာကိုယ့်ဘာကိုပေါ့နော်ဒီပညာရေးလောက်တဲ့ဒီအောက်ခြေပြည်သူလူထုရဲ့တိုးတက်ရေးကိုလုပ်မယ်ဆိုလို့ရှိရင်တိုးတက်ကြီးပွားဖို့ကျမလုပ်ချင်တယ်ဆိုလို့ရှိရင်တော့ကျမဒီလိုလွတ်တော်တဲ့ကိုဝင်ပြီးအလုပ်လုပ်တာကပို့ပြီးတော့ဟိုထိရောက်မှုရှိမယ်လို့ကျမထင်လို့ဒါကျမဒီကိုယ်စားလှယ်ဖြစ်ဝင်လာခြင်းဖြစ်ပါတယ်အ
ဲ့တော့ဒေါက်တာလှမြတ်သွေးကအလုပ်ကနေဘာကြောင့်ထုတ်ခံရတာလဲရှင
်အဲကျမတို့2009ရွှေဝါရောင်ရေးခင်းဖြစ်တဲ့ကာလမှာကျမဘလင်းမှာကျမကနေပြီးတော့အဲ့ဒီတော့ဒီဟိုရဟန်းတန်ဃာတော်တွေကိုဒီလိုဟိုလှုပ်တဲ့ကိစ္စတွေပေါ့နော်ဒီလိုတနတ်နှစ်ပြစ်တာတို့ပတ်သက်ပြီးတော့ဖမ်းတာတို့ရိုက်တဲ့နတ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျမတို့ကဒါကမဖြစ်သင့်ဘူးဆိုတဲ့အကြောင်းဆန့်ကျင်တဲ့အကန့်ကွက်တဲ့အနေနဲ့ကျမတို့အပြင်မှာချီတက်ပြီးတော့ဆန္ဒပြတဲ့အထက်မှာချီတက်တက်ကြတဲ့အထက်မှာကျမပါခဲ့တယ်နောက်ဒုတိယတစ်ချက်က2008ခုနှစ်နော်ဂစ်မုန်တိုင်းပြီးသွားတဲ့နောက်မှာဒီကျမတို့ရဲ့ဗမာပြည်မှာရှိတဲ့ကျမတို့ရဲ့ဗမာပြည်သူပြည်သားတွေဆုံးသွားတာကိုကျမတို့ကဒီဗမာတန်ယုံရှိမှဒီလူတွေအတွက်ကျမတို့ဆုံးသွားတယ်တေးဆုံးသွားတယ်ကျမတို့ရဲ့နိုင်ငံသားတွေအတွက်သွားပြီးတော့ဆူတောင်းတဲ့ပွဲမှာကျမပါတယ်အဲဒီကိစ္စကိုတန်ယုံကနေတပ်ပုံရိုက်ပြီးတော့ကျမတို့ဗမာပြည်ကိုပြန်ပြီးတော့ဟိုကျမတို့ဝင်ကြီးဌာနကိုပြန်ပို့လိုက်တဲ့အချိန်မှာကျမအလုပ်ပြုတ်တယ်လို့အဲ့လိုကြားသိရတယ်အ
ဲ့တော့အခုဒီလိုလွတ်တော်ကုသလေလွတ်တော်အမတ်တဦးဖြစ်လာတဲ့ခါမှာရောကိုမျှော်မှန်းထားတဲ့အတိုင်းလှုပ်လာနိုင်လားရှင်
ကျမအဖက်ကတော့ကျမမျှော်လင့်ထားတဲ့အတိုင်းကျမအောက်ချက်မှာဖြစ်နေတဲ့အခြေအနေတွေကိုပုံပွင့်လင်းလင်းပြောနိုင်ပါတယ်လွတ်တော်ထဲမှာရောဒီအပြင်မှာရှိတဲ့မီဒီယာတွေထဲမှာရောကျမပြောနိုင်ပါတယ်အဲသို့တော်လည်းပဲကျမဖြစ်ချင်တဲ့အတိုင်းဖြစ်လာပြီလားဆိုလို့ရှင်တော့900ခန်းနှုန်းလောက်တောင်ဖြစ်ခွင့်မရသေးဘူးလို့ကျမထင်ပါတယ
်အဲ့ဒါဘာကြောင့်လဲရှင
်ဘာကြောင့်လဲဆိုတော့ကျမတို့လွတ်တော်ထဲမှာတော့ကျမတို့ပုံပွင့်လင်းပြောဆိုဆွေးနွေးဆက်ဆံနိုင်တယ်အတင်ပြနိုင်တယ်ပြဿနာတွေကိုအပြင်မှာရှိတဲ့ကက်လက်တွေပြဿနာကိုတင်ပြနိုင်တယ်သို့တော်လည်းတကယ်အဲ့ဒီကိစ္စတွေအပေါ်မှာအကောင့်ထဲပေါ်ပြီးတော့လောက်ရတဲ့ အဲကျွန်တော်တို့တိုင်းဒေသကြီးအစိုးရအနေနဲ့လှုပ်လှုပ်တဲ့အခါမှာနှိကွင်းမှုရှိတာလားကျွန်တော်တို့တင်ပြတာနဲ့သူတို့အုပ်ချုပ်ရေးပိုင်းကနေတင်ပြတာနဲ့ကျွန်တော်တို့ထုတ်ထုတ်လေးတင်ပြရတယ်မကွဲပြားနေတာလားလွှတ်တော်တွေကိုတင်ပြတဲ့ဟိုမေကွန်းကိုပြန်ဖြေတဲ့အခါမှာကျွန်မအောက်ချင်မှာတိထားတဲ့တကယ်အခြေအနေမှန်နဲ့ဝင်ကြီးတွေကိုသူတို့အုပ်ချုပ်ရေးပိုင်းကနေတင်ပြတဲ့အခြေအနေနဲ့အယံခွာခြားတာမျိုးတွေရှိတယ်အဲ့တော့ဝင်ကြီးတွေလှုပ်လှုပ်တဲ့အခါမှာမထိရောက်တာတွေရှိတယ်အဲ့ခါကျတော့မထိရောက်တာမျိုးတွေဖြစ်လာတာပေါ့အဲ့တော့ကျမတို့လှုပ်လှုပ်တာလဲကျမတို့အနေနဲ့ပြည်သူ့အတွက်တင်ပြတာတွေကလည်းထိရောက်မှုမရှိဘူးဆိုတဲ့သဘောမျိုးတွေဖြစ်လာပါတယ်အဲ့တော့အဲ့ဒီမှာအဓိကလူမှုရင်ဆိုင်နေရတဲ့အခက်အခဲပေါ့ AR တိုင်းဘက်မှာနောက်သူတို့တွေ့ကြုံနေရတဲ့မကျေနပ်မှုတွေကအဓိကပါတယ်ရှင
်အဓိကရင်ဆိုင်ရတဲ့အခက်အခဲကတော့မြင်ရလဲရမြင်ပြဿနာအဓိကပါပဲကျမတို့က AI တိုင်းရလဲရလုပ်ငန်းခွင်ကိုလဲရအစိုက်ပြွေးလုပ်ငန်းခွင်နဲ့အသက်ဝန်းဝန်းကျောင်းတဲ့လူတွေများနေတဲ့အခါကျတော့အော်အဲ့ဒီကိစ္စကလဲရမြင်ပြဿနာကအဓိကခက်ခဲဖြစ်ပါတယ
်အဲ့လိုဒီမြေယာတွေတိန့်ခံနေရတဲ့ကိစ္စကိုလွှတ်တော်မှာဟိုဆွေးနွေးတင်ပြတဲ့အခါမှာလွှတ်တော်ဘက်ကဒီတောင်လူသမားတွေအတွက်ရပိုင်ခွင့်နေနောက်တောင်လူသမားတွေအခုဒီတွေ့ကြုံနေရတဲ့ခက်ခဲသူတို့ဘယ်လိုဖြေရှင်းပေးနိုင်တာမျိုးရှိခဲ့လဲရှင
်ကျမလွှတ်တော်ဘက်ကဆိုလို့ရှိရင်လွှတ်တော်ကိုယ်စားလှယ်တွေလို့ကျမအနေနဲ့မြင်တယ်နော်လွှတ်တော်လို့မလွှတ်တော်ဥက္ကဋ္ဌရဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ပေါ့ဒါကကျမတို့ကများသောအားဖြင့်လွှတ်တော်ကိုယ်စားလှယ်တွေကလည်းဆွေးနွေးကြပါတယ်နောက်တစ်ဖြည်းဖြည်းနဲ့ပါဖြစ်လာလွှတ်တော်ဥက္ကဋ္ဌဘက်ကလည်းတတ်နိုင်သလောက်ဟိုဟိုဆုံးဖြတ်ချက်တွေနဲ့အောက်ချင်မှာဖြစ်နေတဲ့ပြဿနာတွေကိုတတ်နိုင်သလောက်အုပ်ချုပ်ရေးပိုင်းနဲ့အစိုးရရဲ့အုပ်ချုပ်ရေးပိုင်းရဲ့ဟိုနှိမ့်တိုင်းတယ်ရှင်းနေတိုင်းပြီးဆောင်ရွက်ပါတယ်သို့တော်လည်းပဲတကယ်လက်တွေ့ဖြည့်ရှင်းပေးရမယ့်အပိုင်းကအစိုးရရဲ့အပိုင်းဖြစ်နေတယ်ဟိုကျွန်တော်လွှတ်တော်ကနေပြီးတော့လွှတ်တော်ကိုယ်စားလှယ်တွေရောလွှတ်တော်ဥက္ကဋ္ဌတွေရောတကယ်တင်ပြပြီးတော့ဆွေးနွေးပြီးတဲ့နောက်ပိုင်းမှာတကယ်လှုပ်လှုပ်ရတဲ့အစိုးရဘက်ကကြတော့သူကနှောင့်နှေးကြမ်းကြမှုတွေနဲ့အောက်ခြေမှာရှုပ်ထွေးတဲ့အခြေအနေတွေရှိတယ်။ဘာလို့လဲဆိုတော့ဒီအောက်ခြေဘက်ကပါဝင်ပတ်သက်တဲ့အောက်ဒီအောက်ခြေကရကြေးအောက်ခြေရေတို့မြို့နယ်အဆင့်အောက်ခြေရေမှုတို့အဲဒီလိုဟာမျိုးတွေကနေပြီးတော့ပါဝင်ပတ်သက်မှုတွေအများကြီးရှိနေတဲ့အခါကြတော့ရလာရီဇတ်ကဘာလဲဆိုလို့ရှိရင်တော့ဘာမှမရှိဘူ
း။ဒီကိုယ့်ရဲ့မဲဆန္ဒနယ်မြေကအရေးကိစ္စတွေကိုဆောင်ရွက်တဲ့အခါမှာရောအမျိုးသမီးလွတ်တော်မတ်တူအနေနဲ့ပေါ့နော်ရင်ဆိုင်ရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေရှိလဲရှင
်ရှိပါတယ်ဒီအမျိုးသမီးဖြစ်နေတဲ့အခါကျတော့ဟိုပေါ့နော်အုပ်ချုပ်ရေးပိုင်းအနေနဲ့ကလည်းအုပ်ချုပ်ရေးပိုင်းအနေနဲ့ဥပမာဆိုကြပါဆိုကျမရဲ့မျိုးနဲ့အုပ်ချုပ်ရေးမှုတွေနဲ့အဲဒီလိုမျိုးကျမတို့အလုပ်လုပ်တဲ့အခါမှာဆိုလို့ရှင်အဆင်မပြေမှုကအမျိုးသမီးချောင်းကပ်ထမဖြစ်နေတယ်လို့ကျွန်မမြင်ပါတယ်အမျိုးသမီးတဦးဖြစ်နေတဲ့အခါကျတော့အမျိုးသားတွေရဲ့စိတ်ထဲမှာလေအာဒီမိန်းမကဟိုမိန်းမတယောက်ရဲ့မိန်းမတယောက်နဲ့တွဲပြီးလှုပ်လှုပ်ရတယ်နော်ဒီမိန်းမပြောတဲ့ဥစ္စာတွေကိုပဲဟိုကျွန်မတို့ကပြည်သူတို့ကတင်ပြတဲ့အပေါ်မှာတင်ပြရတာတွေကိုကျမတို့ကပြန်ပြီးတော့ဆွေးနွေးရတယ်ဒါပြည်သူလူကဖြစ်ချင်တဲ့ကိစ္စတွေပါဆိုလို့ရှိရင်သူကပြည်သူလူတူးဆိုတာကိုကျမတို့ကပြည်သူလူကိုကိုစားပြုတဲ့သူဆိုတဲ့ပုံကိုအနေနဲ့မမြင်တော့ဘဲနဲ့မိမတယောက်ကနေပြီးတော့ဟိုပေါ့နော်ခိုင်းလို့ဆိုတဲ့သဘောမျိုးပေါ့မိမတယောက်ကတင်ပြတဲ့ကိစ္စကိုမလုပ်လို့ဆိုတဲ့သဘောမျိုးအဲ့ဒီဟာပထမဆုံးချက်ပဲကျမကခံစားရတာလေဆိုတော့တို့ပြည်သူလူတူးဆိုတာကိုကျမတို့မျက်စိထဲမှာထည့်မထားတော့ဘဲနဲ့သူကမိမဆိုတဲ့အချက်ပေါ်မှာငင်းနေတယ်လို့ကျမအဲ့လိုခါကြတော့အလုပ်လုပ်ရတဲ့အခါမှာအဲ့ဒီဟာကပထမဆုံးနှောက်ယှက်ပဲလို့ကျမမြင်တယ
်ဒီအမျိုးသမီးတွေရဲ့လုတ်ကင်နိုင်စွမ်းပေါ့နော်အရေးအချင်းနဲ့ပတ်သက်ပြီးတော့အခုဆိုဒေါက်တာလက်မြတ်သွေးကိုရိုင်းလေးဒီလိုမျိုးလွှတ်တော်မှာဒီအမျိုးသားတွေနဲ့ဒန်းတူဒီနိုင်ငံရေးအုပ်ချုပ်ခွင့်အဲ့ဒီအပိုင်းတွေမှာအမျိုးသမီးတွေရဲ့ဆောင်ရွက်နိုင်စွမ်းကိုရောဘယ်လိုမြင်ပါလဲရှင
်အာကျမတို့အမျိုးသမီးနဲ့ပတ်သက်ပြီးတော့လေဟိုကျမတို့နေမှာဆင်းနေဆိုလို့ရှင်လဲကျမမြင်တယ်တကယ်ပဲထက်မြက်တယ်ကျမတို့ဗမာမျိုးသမီးတွေကလေဒီအိမ်ထဲမှာပဲနေရတည်ပဲဖြစ်စေဥမာဖြင့်ကျမကကျမအမျိုးသမီးကိုယ်စားလှယ်တယောက်ဖြစ်တဲ့အခါမှာအားသာချက်တစ်ချက်ကပါလဲဆိုတော့ကျမတို့နေတွေဆင်းလိုက်လို့ရှင်အမျိုးသမီးအင်အားတွေအများကြီးတက်လာတာပေါ့နော်ဒါကဟိုကျမတို့ဘက်မှာနည်းလဲအမျိုးသမီးကိုယ်စားလှယ်လည်းနည်းတဲ့အခါကျတော့အမျိုးသမီးတို့အများကြီးပဲဟိုလာကြတယ်ဆွေးနွေးပွဲတွေပါမှလာလို့ရှင်သူတို့ဆွေးနွေးတာတွေကိုကြည့်ရင်သူတို့လှုပ်လှုပ်နေတယ်သူတို့ကယောက်ျားနဲ့တန်းတူပဲလှုပ်လှုပ်ကြတယ်ကျမတို့ဘက်မှာအခုနည်းတာအမျိုးသမီးတွေကလေလဲတဲ့ကိန်းထဲမှာဘယ်ဖြစ်စေဟိုဒီရောင်းဝယ်ရင်းမှာပဲဖြစ်စေလှုပ်လှုပ်ကြတဲ့ခါကျအများအမတန်ထက်မြက်တဲ့အဲအမျိုးသမီးတွေဖြစ်နေတာကိုကျမအဲ့ဒီဟာကိုသွားပြီးတော့သတိထားမိတယ်ဒါမဲ့လည်းဟိုအနေထားတစ်ခုအရာပေါ့နော်ကျောင်းပညာဆုံးခန်းတိုင်အောင်မတင်ခဲ့ရတာတခုပဲရှိမယ်အဲ့တော့ကျမကအမျိုးသမီးတွေအလုံးလုံးတဲ့အပေါ်မှာဘယ်လိုမြင်လဲဆိုလို့ရှိရင်ကျမတို့ကနှစ်ပိုင်းရှိတယ်ဟိုတကယ်ပဲအလုံးလုံးနေတဲ့အပေါ်ပညာသုံးခန်းနိုင်အောင်သင်ပြီးတော့တကယ်အပြင်မှာအလုံးလုံးနေတဲ့အမျိုးသမီးနဲ့တူတွေ့ပြီးအလုံးလုံးရတဲ့အခါမှာအမျိုးသမီးရဲ့အရေးချင်းကငါလေကျမတို့ထင်ထားတာထက်အများကြီးပိုပြီးတော့လုံးရေကန်ရေလုံးနိုင်စွမ်းရှိတယ်ဒါကပညာတတ်တဲ့
အပြင်လောကမှာလှုပ်လှုပ်နေမျိုးသမီးဒုတိယတစ်ချက်ကပညာဆောင်ငန်းတိုင်အောင်မတင်ရဘဲနဲ့အိမ်တွင်းထဲမှာပဲတော့နေရအောက်ခြေမှာနော်ကြေးလက်တွေမှာလှုပ်နေမျိုးသမီးတွေရဲ့အရေးချင်းရလဲပဲကျမတို့ထင်ထားတာတဲ့အများကြီးလှုပ်ဆွမ်းဆောင်နိုင်တဲ့အပိုင်းတွေကိုတွေ့ရတယ်ချိုးဆိုလို့ရှိရင်သူတို့ကိုယ်တိုင်ဥဆောင်တယ်အဲ့တော့အတိုင်းဝိုင်းမှာရှိတဲ့အမျိုးသားတွေကရောဒီလိုအမျိုးသမီးတွေဥဆောင်နေတယ်လှုပ်နိုင်ကြိုင်နိုင်ရှိတယ်ဆိုတော့အတိမတ်ပြုတ်ပြီးတော့သူတို့နေရာပေးတာမျိုးရောတွေ့ရလားရှင် အဲ့တော့လည်းပြောရတာခက်တယ်တော့ဟိုကဒါတော့ဟိုခုနလိုပဲအပိုင်းတစ်ပိုင်းရှိတာပေါ့ပညာတက်ပြီးတော့တဲ့အတိုင်းဝိုင်းကြတော့ဦးစားပေးတာကိုမြင်ရတယ်ဒါပေမဲ့လည်းတခြားဒီပညာဆောင်ငန်းတိုင်အောင်မတင်ခဲ့ရတဲ့ကျိလက်ဒေသတွေမှာဆိုလို့ရှင်သူတို့တွေကအဲ့ဒီအပေါ်မှာတိတ်ပြီးတော့နှစ်ပိုင်းရှိရပေါ့ဒီရှေးရိုးဆန်တဲ့အပိုင်းလေးတွေရှိနေတဲ့အခါကျတော့တော့သူကဒါအမျိုးသမီးတွေဥဆောင်နေရလို့သူတို့စိတ်ထဲမှာမခံစားရဒါမှမဟုတ်တကယ်ကျမအမြင်ရတော့အမျိုးသမီးတွေဥဆောင်နေသူတို့ကအမျိုးသမီးတွေဥဆောင်နေလို့သူတို့စိတ်ထဲမှာမထင်ဘူးအဲ့ဒီဟာကိုလက်ခံလို့တဲ့အပိုင်းကတော့နည်းနည်းခက်ခဲရှိမှထင
်ဒီတော့မှာမန်အင်ဂျင်နိုင်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါခုဆက်ပြီးနားဆင်ရမှာကတူတာစုံလင်အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်အမေများနေ့အမေရိကန်နိုင်ငံမှာဘယ်လိုဆင်နွှဲကြသလဲဆိုတာကိုမက်ခင်ဖြူထွေးကပြောပြပါမယ
်ကိုသားညိုရေကျမတို့မြန်မာပြည်မှာမိခင်တွေအတွက်အမေများနေ့တတ်မှတ်ဂုဏ်ပြုကြသလိုအမေရိကန်ပြည်တော်စုမှာလည်းဒီလိုအမေများနေ့ကိုဘယ်လိုကျင်းပကြသလဲဆိုတာဒီတစ်ပတ်ပြောပြမလားလို့ရှင်
ကောင်းတော့ဗျာဒီကိုလာလွယ်ဆလာပါဆိုတဲ့အတိုင်းဆလာနီပါလောက်ဝမ်းနဲ့လွယ်မွေးပြီးတော့လူလားမြောက်တဲ့ထီကောင်တွင်တွင်ဆုံးမပြုစုပြုထောင်ပေးတဲ့ကျေးဇူးရှင်မွေးမိခင်တွေဆိုတာဘယ်နေရာဘယ်ရက်ဒေသမှာဖြစ်ဖြစ်ဂုံပြုထိုက်တဲ့သူတွေပါကျွန်တော်မြန်မာတွေဆိုလို့ရှိရင်မိခင်ဖခင်တွေကိုဖရာတရားတန်ဃာတွေနဲ့တော့မှတံတန်းနဲ့ထားကြတာမဟုတ်လားဗျာ
ဟုတ်တယ်ပေါ့ရှင်ဒီလိုမိခင်တွေကိုအလေးထားတာကတော့မြန်မာပြည်မှာတည်းမဟုတ်ပါဘူးတခြားအရက်ဒေသတွေမှာလည်းသူတို့နီးသူတို့ဟန်နဲ့မိခင်တွေကိုအလေးထားဂုဏ်ပြုကြတာပဲလေဒီအမေရိကန်မှာဆိုရင်နှစ်စဉ်မေလဒုတိယပတ်ရက်တနင်္ဂနွေနေ့ကိုအမေများနေ့အဖြစ်နဲ့တရားဝင်သတ်မှတ်ပြီးတော့ဂုဏ်ပြုကြတာလေအခုဆိုရင်တော့နှစ်ပေါင်း100ကျော်ခဲ့ပြီပေါ့
ဟုတ်တယ်ဗျဒီလိုမျိုးနေ့မျိုးမှာအမေတွေကိုတစ်နေ့လုံးဘာအလုပ်မှပေးမလုပ်ဖက်နဲ့နားပီးတာလို့နောက်အမေသွားချင်တဲ့နေရာတွေကိုလိုက်ပို့ပြီးတော့ကျင်းဝေးပြုစုတာမိသားစုစုံစည်းတာမျိုးတွေလုပ်ကြတယ်လေဒါကအင်မတန်ကောင်းတဲ့အစဉ်လာတစ်ခုပါ
ဟုတ်တယ်ရှင်ဒီအစင်လာကောင်းတစ်ခုအမေရိကန်ပြည်ထောင်စုမှာဘလို့စခဲ့တယ်လဲဆိုတာကိုပြောပြအောင်မယ
်ကဲဆိုပါဦးဗျာ
ဒီလိုကိုသားညုံရဲ့အမေရိကန်ပြည်ထောင်စုမှာအမေများနေ့တရားဝင်သတ်မှတ်ဖြစ်လာအောင်အနောက်ဗာဂျီးနီးယားပြည်နယ်ကအန်နာဂျာဗစ်ဆိုတဲ့အမျိုးသမီးကအဓိကကြိုးပမ်းလှုပ်ဆော်ခဲ့တာလေတားသမီးတွေအတွက်အမြဲတမ်းဆွတ်လွတ်အနစ်နာခံတက်ကြတဲ့မိခင်တွေကိုအောက်မေ့သတိရတဲ့ဂုံပြုအထိတ်မှန်နေတစ်ခုရှိစေချင်တယ်လို့သူ့ရဲ့မိခင်ကပြောခဲ့တာကြောင့်မိခင်ရဲ့ဆန္ဒကိုအန်နာဂျာဗစ်ကအကောင့်ထဲပေါ်ဖို့ကြိုးစားခဲ့တာလေပထမဆုံးအမေများနေလို့ခေါင်းစဉ်တက်ပြီးစတင်ကျင်းပခဲ့တာကတော့သူမိခင်တည်ဆုံပြီးတော့နှစ်နှစ်အကြာ1909ခုနှစ်မေလမှာသူနေထိုင်ရာအနောက်ဗာဂျီးနီးယားပြည်နယ်ဂရက်ဖ်တမြို့က Methodist ခရစ်ယာန်ဘုရားကျောင်းမှာ Philadelphia စတိုးဆိုင်ပိုင်ရှင် John Wanamaker ရဲ့ငွေကြေးထောက်ပံ့မှုနဲ့ကျင်းပခဲ့တာတဲ့
အဲ့ဒီနေရာတစ်ခုတည်းမှလည်းမဟုတ်ဘူးပြ Wanamaker ရဲ့ဒီစတိုးဆိုင်တွေရှိတဲ့ Philadelphia မြို့မှာလည်းပထမဆုံးချိန်အမေများနေကိုတစ်ချိန်နဲ့ကျင်းပတာမှာလူတွေထောင်ထဲချီပြီးတော့တက်ခဲ့ကြတယ်လို့ကျွန်တော်စာရီးထဲမှာဖတ်ဖူးတယ်
ဟုတ်တယ်ရှင်အဲ့ဒီတုန်းကတော့ဒီအဲ့ဒီဒေတာကမိခင်တွေနဲ့မိသားစုတွေလောက်ပဲပါတဲ့အထိတ်မဲ့အခမ်းအနားတစ်ခုအဆင့်လောက်ပဲပေါ့လေဒါမဲ့လည်းဒီ Miss Jarvis ရဲ့ရွေချက်ကအမေများနေ့ကိုတနိုင်ငံလုံးအတိုင်းအတာနဲ့အတိမဲ့ပြုတဲ့တရားဝင်နေ့တစ်နေ့ဖြစ်လာဖို့တဲ့ဒါကြောင့်သူကဒီအမေရိကန်မှာနိုင်ငံတော်အားလည်းနေ့တွေဟာအမျိုးသားတွေရဲ့စွမ်းဆောင်မှုတွေကိုပဲအလေးပေးဖော်ပြပြီးတော့အမျိုးသမီးတွေအတွက်တော့မျှတမှုမရှိဘူးဆိုတာတွေကိုထောက်ပြပြီးတော့မိခင်တွေရဲ့မိသားစုအတွက်ဆွတ်လွတ်အနစ်နာခံမှုမေတ္တာတရားတွေကိုဂုဏ်ပြုတဲ့အမေများနေ့ကိုတရားဝင်အသိအမှတ်ပြုပေးဖို့အထင်ကြီးနိုင်ငံရေးပုဂ္ဂိုလ်တွေထံကိုတိုက်တွန်းစာတွေဆက်တိုက်ရေးခဲ့တယ်တဲ့သူရဲ့မဆုံးမနစ်ကြိုးပမ်းမှုကြောင့်ပဲ1912ခုနှစ်မှာတော့ပြည်နယ်တွေမြို့ရွာတွေအတော်များများမှာအမေများနေ့ကိုတရားဝင်သတ်မှတ်လာကြတယ်တဲ့လေဒီ1914ခုနှစ်မှာတော့အဲ့ဒီအချိန်တုန်းကသမရဝီဒရိုဝီလ်ဆန်ကနှစ်စဉ်မေလဒုတိယပတ်ရက်တနင်္ဂနွေနေ့ကိုအမေများအနေဖြင့်တရားဝင်သတ်မှတ်ပေးခဲ့တာတဲ့
မိခင်တွေအတွက်ခုလိုမျိုးနေ့တစ်နေ့တရားဝင်သတ်မှတ်ပြီးတော့ဂုဏ်ပြုတယ်ဆိုတာကမင်္ဂလာတပါးပေါ့ဗျာ
ဟုတ်တာပေါ့ရှင်ဒါပေမဲ့လည်းမိဘကျေးဇူးအထူးရှိတယ်ဆိုပေမဲ့မိဘတွေနဲ့အတူနေပြီးတော့အနီးကပ်ပြုစုစောင့်ရှောက်ဖို့ဆိုတာကတော့အကြောင်းတွေအမျိုးမျိုးကြောင့်လူတိုင်းမတက်နိုင်ကြဘူးလေကဲအမေရိကန်ပြည်ထောင်စုမှာဒီအမေများနေ့ကိုမိသားစုတွေဘလို့ကျင်းပတတ်ကြတယ်လဲဘာကြောင့်ကျင်းပတာလဲဆိုတော့မိန်လဲပြည်နယ်မှာနေတဲ့မိခင်တယောက်ဖြစ်တဲ့မဲ့ဤဆိုပြောတာကိုနားထောင်ကြည့်ရအောင်နော
်ညသောအဖြစ်တော့အမေများနေ့ဆိုလို့ရှိရင်ကလေးတွေကတောင်းရလဲတင်ပေးတယ်ခါကြတော့အကြောင်းမှာသူတို့ကအမေတွေကိုပေးဖို့အတွက်လက်ဆောင်လေးတွေသူတို့လက်ကလေးတွေနဲ့လှုပ်ထားတဲ့ craft လေးတွေအဲ့လိုမျိုးပေါ့အဲ့ဟာလေးတွေပေးတယ် အမေများနေ့ဆိုလို့ရှိရင်အမေကိုအချိန်ပေးတာတို့အမေနဲ့တူတူထွက်ပြီးတော့ breakfast စားတာအဲ့လိုမျိုးပြီးသွားရင်တနေရာသွားတာလို့အမေအတွက်ကိုသူတို့အသေးဝအချိန်ပေးကြတယ်ပေါ့ဆိုတဲ့ဟာမျိုးပေါ့အမေကဟိုမိသားစုထဲမှာအထူး special ပေါ့အဲ့လိုမျိုးကျောင်းနေရာလဲအမေကအမေကိုအလေးထားတဲ့အောင်လို့တင်ပေးတယ်အဲ့လိုမျိုးလေးတွေပေါ့
မအီဆိုကလည်းအမေလည်းရှိရဲဆိုတော့အမေရောဒီနေ့ကြားလို့ရှိရင်မှဖုန်းဆက်တာလို့စကားပြောတာတို့ဒါမို့အနားမှာအမေရှိနေရဲဆိုလို့ရှိရင်ပေါ့နော်အမေကိုဘယ်လိုပြုစုတာလဲလို့လဲ
အမေဟိုကတော့အဝေးကိုရောက်နေတော့ဖုန်းကတော့စနစ်တူးနေဆိုရင်အမြဲတမ်းဆက်ဖြစ်တယ်ဒီနေ့လည်းသူကအဝေးမှာပဲဖြစ်နေတော့သူ့ကိုဖုန်းဆက်ပြီးတော့စကားလေးပါလေးပြောပြပါတယ်အမေကို
အမေများနေ့ဆိုပြီးတော့တတ်တတ်မတ်မတ်ချင်းပါတဲ့အချိန်မျိုးမှာအမေကိုပို့ပြီးတော့သတိရအောင်မိတာမျိုးရောဖြစ်မိလား
ဟုတ်ပါလေအခုကျတော့အမေတယောက်ဖြစ်နေတဲ့အခါကျတော့အရင်တော့ဒီလိုပဲသိတော့သိတယ်စာတွင်းနဲ့သိတယ်လို့မျိုးဖြစ်နေတာပေါ့ဒါပေမဲ့လို့ကိုကိုရိုင်းအမေနေရာကိုရောက်လာတဲ့အခါကျတော့ကိုကဘာမှမလုပ်ချင်လို့တော့မဟုတ်ဘူးကိုသားသမီးလေးနော်နောက်တစ်ခုကဒီမိသားစုအတွက်ကောပေါ့လေကိုကမိခင်နေရာမှာနေပြီးတော့လှုပ်ပေးနေရတယ်ဒါပေမဲ့လို့ကိုကဘာမှမပြန်လို့ကျင်လို့တော့မဟုတ်ဘူးဒါပေမဲ့တစ်ခါတလေမှသူတို့ရှေ့ကနေပြီးတော့ပြန်ပြီးတော့ဟာကျေးဇူးတင်ပါတယ်မေမေအဲ့လိုမျိုးလေးတွေပြောတာအဲ့လိုမျိုးလေးကိုတော့ပျော်လင့်မိတယ်ပျော်လင့်မိရဲ့ဆိုတာကဟိုလိုချင်တဲ့စိတ်တော့မဟုတ်ဘူးဒါပေမဲ့လို့အော်အဲ့လိုမျိုးပြောလိုက်လို့ရှိလို့ရှင်ကြည်နူးတယ်တစ်ခါကျတော့ကိုလည်းပြန်ပြီးတော့အစ်တရားဝင်သွားတာပေါ့အဲကိုကိုယ်တိုင်အမေဖြစ်တဲ့ခါကျတော့အဲကိုမေကိုလည်းဒီလိုမျိုးလေးတွေပြောပေးမယ်ဆိုလို့ရှိရင်သူလည်းစိတ်ထဲမှာပို့ပြီးတော့ဘယ်လိုပြောကြည်နူးမယ်လို့ထင်မိတယ်လေအဲအားကြောင့်မလို့အခုပို့ပြီးတော့အမေကိုပါပဲအမေလုပ်ပေးသေးကျေးဇူးတင်ပါတယ်အမေအာဟိုအမေကိုတတိယရဲဆိုပြီးအချိန်တိုင်းအဲ့လိုမျိုးပြောဖို့ပြောနိုင်ဖို့အရန်တတိထားပြီးတော့ပို့စူးစားဖြစ်တယ
်မိတ်ဆိုကသမီးလေးမွေးထားတာဆိုတော့ဒီနေ့သမီးကရောအမေများနေ့မှာဗာလက်ဆောင်ပေးလေ
ဒီနေ့တော့အဲကျောင်းကနေပြီးတော့သူလောက်လာတယ်ပန်းအိုးလေးပေးတယ်အဲပန်းအိုးလေးမှာသူကဒီလက်ဖွာလေးတွေပုံစံပေါ့ပန်းလေးတွေမဟုတ်ဖဲနဲ့ပန်းလေးတွေပုံစံလုပ်ထားတဲ့လက်ဖွာလေးတွေအဲဒီမှာသူကတစ်ခုချင်းစီရေးထားတယ်အော်မေမေကသူ့ကိုဗီဒီယိုဆိုင်တယ်ပြီးတော့မေမေကသူ့ကိုစာဖတ်ပြတယ်မေမေကဟင်းချက်ပေးတယ်ရီချိုးပေးတယ်အဲ့လိုဟာမျိုးလေးတွေပေါ့အမေလုပ်တဲ့ဟာလေးတွေအကုန်လုံးကိုသူကနေပြီးတော့ရေးပြီးတော့အဲ့ဟာလေးပေးတယ
်သမီးကဒီလိုလက်ဆောင်ပေးတယ်ဆိုတော့ဘယ်လိုခံစားရလဲ
ပြောတာပေါ့ကိုလုပ်တဲ့ဟာကိုကိုသူတို့ဘယ်လိုပြောမလဲဘာမှလိုချင်စိတ်သူတို့ရှိတာတစ်ခုခုပြန်ရပါစေဆိုတဲ့စိတ်နဲ့လုပ်ပေးတာမဟုတ်ပဲမယ်သူတို့ကအဲ့လိုအတိမတ်ပြုလိုက်တဲ့အခါကျတော့ကိုကပျော်လဲပျော်တယ်ကြည်လဲကြည်နူတယ်ပီတိဖြစ်တာပေါ့
မိခင်နေဆိုတာကတော့ကိုသားသမီးတွေဘဝတိုးတက်ကောင်းမွန်တာတွေ့ရင်သူတို့အတွက်ဘာမှမရလဲပျော်နေကြတဲ့သူတွေပါပဲကိုသားညုံကြီးဒါနဲ့ပြောပြရအောင်မယ်ဟိုးရင်စောပိုင်းကာလအမျိုးသမီးအခွင့်အရေးဆိုတာတွေအပြည့်အဝမရှိခင်တုန်းကဆိုရင်ဒီလိုအမေများနေမှာနိုင်ငံကြီးနဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားမှုတွေကိုအထူးတလဲလုပ်ကြတယ်တဲ့1968ခုနှစ်တုန်းကဆိုရင်ပြည်သူ့အခွင့်အရေးအတွက်ဥဆောင်တိုက်ပွဲဝင်ခဲ့တဲ့လူမဲအမျိုးသားကောင်းဆောင်မာတင်လူသာကင်းရဲ့ဇနီးကိုရတာစကော့တ်ကင်းကအခွင့်အရေးမရကြတဲ့အမျိုးသမီးနဲ့ကလေးငယ်တွေအတွက်လူလူစုဝေးလှုပ်ရှားမှုတွေကိုဥဆောင်လုပ်ခဲ့တာရှိသလို1980ပြည့်လွန်နှစ်ကာလတွေမှာလည်းအမေများနေ့ဟာအမျိုးသမီးဒန်းတူအခွင့်အရေးနဲ့ကလေးငယ်ပြုစုဆောက်ရှောက်ခွင့်ရရှိလှုပ်ရှားမှုတွေကိုမိမောင်းထုတ်ပြတဲ့နေ့တစ်နေ့ဖြစ်ခဲ့တယ်လေ
အရင်တုန်းကတော့အမေများနေ့မှာဒီလိုထူးခြားခြားလှုပ်ရှားမှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းကျတော့မတွေ့ရတော့ဘူးဗျခုနောက်ပိုင်းအမေများနေ့ကတော့စီးပွားရေးတိတ်ဆန်လာသလားလို့ကျွန်တော်ထင်တယ
်။ဒါတော့ဟုတ်တယ်ကိုသားညုံကြီး။အမေများနေ့မတိုင်ခင်လပိုင်းအလိုလောက်ကတည်းကလက်ဆောင်ပစ္စည်းအယောင်ဆိုင်တွေမှာကြောညာတွေ၊ရှော့ဈေးတွေနဲ့ဆွဲဆောင်တာတွေကတော့အပြိုင်ဆိုင်ပဲ။အမေများနေ့ကိုအသုံးချပြီးတော့စီးပွားရေးသမားတွေကအမျက်ထုတ်နေတာကို Miss Jarvis ကလည်းအယံစိတ်ဆိုးရတယ်လေ။ဒါကြောင့်သူမနာမနေစူးစမ်းပြီးတော့အတိမတ်ပြုခံခဲ့ရတဲ့အမေများနေ့ကိုတရားဝင်ပြန်ပြီးတော့ဖျက်ပေးဖို့တောင်းမှတောင်းဆိုခဲ့တယ်လို့အမေများနေ့နာမည်ကိုသုံးပြီးတော့စီးပွားရေးလုပ်တဲ့သူတွေကိုစန့်ကျင်တဲ့လှုပ်ရှားမှုတွေတရားစွဲဆိုတာတွေကိုလည်းသူမကွယ်လွန်ခင်အချိန်အထိသူ့ရဲ့ကိုယ်ပိုင်ကြွယ်ဝချမ်းသာမှုတွေကုန်တဲ့အထိတောင်မှလှုပ်သွားခဲ့တယ်လို့မှတ်တမ်းတချို့မှာဖော်ပြထားတယ်ရှင
့်တကယ်တမ်းကားတော့ဗျာဒီအဖို့တန်လက်ဆောင်ပစ္စည်းတွေဆိုတာတဲ့မိခင်တွေရဲ့တန်ဖိုးကိုတကယ်သိနာလေပြီးတော့မိခင်တွေကိုယ့်ပေါ်ပေးဆက်ခဲ့တဲ့လူမျိုးတာသမီတွေကလည်းအကောင်းဆုံးပြန်လဲပေးဆက်နိုင်ဖို့ကအဓိကပါ
ဟုတ်တာပေါ့ရှင်
Megan Ryan Conjury got a top yellow comb and chima ukudan yi. A chingalem shiro usuro, did you better lounge, Naja on Lashin?
Come on, ya.
Dorashin, Puduta, Piabia, do one and Jawadishi.
Making you do it in Saturday, 2000 American Queen, season P. Tina Dread now so, season P. Tipan and Nibina Ganago Nasin Yavame, talking mute the garden set Tarawa.
Namejo Ubindada Tishia, Dantaman Indema, Mari Emiabia, Tisumareti, Inyan Larane, but the bee, low sound denarigo, Didabama, the Bawa Winch and Tainting Engineer, Do E. Giga, Yopia, Manali Marabura Naga, Dantaman Emma, Mari Dane Chibi, Tisungiaraha, Winch and Marshire, Sayonriga, Tote, Yizuri Janglu. Manali sibing at the mappy, sayon sakonyongo, kita bakan kedalo, malunga uzigale, sayon sanyongo, dea sersu gebare, ho yenga, miadalo chilene, jibine, amuson opien, bazon lonely gama gongrine, drugo net the de, sanko netuba, pure, di, dantama in winchema, samu zonri bola ran it do, a gulu chini sola ran it, but the bee, winchin tainting engineer, do eeji mingo, giama.
ဒီကတော့ရေးတဲ့ပြောင်းဝင်တဲ့အောက်ဆီဂျင်ကလုံးဝမနေသွားပြီးငါးတွေတေးတယ်ပေါ့နော်ဒါကဘာလို့ပြောပြလဲဆိုရင်ဒီမှာဥပဒေနဲ့ပတ်သက်ပြီးစီးနင်းနေကတ္တတနေရာမှာအားနေနေတာကိုလည်းပြောပါတယ်ဒီစီးနင်းနေကိုဒီဇိုင်းမှန်မှန်လိုက်နိုင်ရလားဆိုဒီစောင့်ကြည့်မှုကလည်းအားနေနေပါတယ်အဲ့အပိုင်းမှာညင်တင်ဖို့စီးပင်သားအချုပ်ချအာဏာနဲ့ပိုပေးဖို့တင့်တယ်ဗမလိုက်ဖြစ်နေဒေချာစောင့်ကြည 花瓶熬肉的，把没生的的苦嘞偷着买嘞。我跟妈说耶，是用那个，这里的那个，阿娘说，你去把妈那不老古呗，顺通阿妹说嘞，干得彻底，还是用阿不老古呗，顺通阿妹说嘞，没生嘞不老顺通出来说嘞，我顶下彻底。那些都好了些，都拿得开，炒拿得开，爷爷爷对这些姑娘过来，老婆带着买嘞。特别是你妈比妈细点，你瞧一眼阿龙哈，伊姑奶奶皮样嘞，俺家伙嘞，三奶奶皮样嘞，单身的嘞，伊的我嘞，生得比较单身的阿罗，年年的伊的我嘞，生得比年年阿罗，三斤三斤伢骨，这比龙大一大的嘞，苏拉拉乌桑比龙年年生生六百岁的嘛嘞。你的伢把伊妈收了心嘞，苦嘛啥比罗，伊单身嘞，比人家生有少没了表白嘞，比如伊单身的伢嘛嘞，比长得嘛应该要看你嘛，苏拉的单身啥嘞。再有无人样嘞，这个你这个行嘞，等于说单身父母有嘞，比如在嘛嘞，他把宝贝人娘婆撇下面一样娘过来，上几天嘛嘞。
啊，我了上几天嘛，各位，露露弟啊，突然变面，生日的哥哥嘞，他在嘛嘞。
提到他们一样俺娘过来，别干了，你别干了，提啥东西嘛撇把乌，虽然有叫娘别娘有帮呢，人家的爹娘我特别比我留下来，俺的爹嘞讲我，爹爹吃下生产比较。在照片内，他都以八一八年八的嘞，不嘛那那没有米糊嘞，三十的嘞，那比如，二十的也不老米的嘞，臭豆一人嘛，比如两红面不老八的嘞，第一三十七的过来，米的跟米面的哦，焦的嘛嘞，第二个咯，说完的嘞，但是呢，一米的比如也是也是嘞，五差比如三斤三牛哦，的比如单一单的大嘛比较八没有，
的比如单一单的差比大嘛也蛮三斤三牛表表比吧。
我们把 oxygen 是把那 milligram 的血压呢，都他妈当牛吸打的。我们 S 股单一打的 pH 是不老白血压呢。以前嘛，表面的膜里里个嘞，不老白血压呢，是好。今年来三十比他妈比也吧没。
那么今年来一旦是木单一打的，三斤三牛他妈比也没不。
好吧嘞，先那比如 BOD 或 COD 都可嘞。以前嘛是的 oxygen 共生状暗路的 organic 的血压也。单一大的有单麻比较完美，除了偏生酮使用的嘛，食用那个都要食用的乌鸡嘛嘞，单麻吃的有嘞，它比较完美。
嘛，不露苗单麻吃吧嘞嘛，苦酸耶，地当他们因那嘛，是的，食用的那不得比较吧喏，不露食用苗酸耶，哦，它吃苗细呀，没出来苗，那里奶奶先别比吧。
我爸妈说了，也吃食用嘛嘞，出来没？一手的，一堆不嘛那嘞，这家吃食用嘛出来了，反正吃苦吃甜的嘛，对吧？ တော့တော်လေသူတို့အားလုံးမှာတူညီတာတစ်ခုရှိနေတာသူတို့ကပုံနွေးရည်ကိုတောင်းတမန်အင်းနဲ့ချလိုက်တဲ့ကြောင့်မလို့ရေအပူချင်းပြောင်းတဲ့အခါမှာချုံအားလေးတွေကဒေသွားနိုင်ပါတယ်အဲ့တော့ရေတွေရဲ့အပူချင်းကိုလည်းတတ်မှတ်ပေးထားပါမယ်ဘယ်လောက်ပဲရှိရမယ်ဆိုတာကိုနောက်တစ်ချက်ကဆက်ယုံတွေရဲ့ထွက်လာတဲ့ဓာတုအစိတ်တောက်ဖြစ်နိုင်တဲ့အတိုင်းတောင်ကိုချိန်ပြီးတော့ဓာတွေကိုပပျောက်သွားအောင်လို့လည်း
ဆွဲပြီးတော့အရေးယူရတဲ့အထိဟိုတခြားနေရာတွေမှာလည်းမဖြစ်အောင်ပေါ့နော်။ဘာတွေလုပ်တယ်မှာလဲ
။ဟုတ်ကဲ့တရားဆွဲတဲ့ဟာကတော့ရေးရှိမှာအလုံးမဖြစ်ပါဘူးရှင်။ဘာလို့လဲဆိုတော့တရားမှမှုတွေကလည်းကြာပါတယ်။နောက်ပြီးခဏပဲဆိုင်ငံ့ထားမယ်လည်းဖြစ်ပါတယ်။နောက်တဲ့နိုင်ငံများမှာတော့ရာဇဝတ်မှုနဲ့လည်းဆွဲဆိုလို့ရပါတယ်။ဆိုရင်ဒါကဖြစ်ပြီးမှတရားဆွဲရတဲ့သဘောမဖြစ်ခင်ကမချိုတင်ကဝယ်ထားတဲ့သဘောပေါ့နော်။ကျိုးတင်ကဝယ်ပို့မှုဆိုရင်အထူးသဖြင့်ဒီစီပင်သားရအနေနဲ့စီးနှီးဥပဒေတွေကိုကျက်ပတ်ပြီးတဲ့အခါမှာတဘာဝပတ်ဝန်းကျင်နဲ့ဆက်ဆိုင်တဲ့လုပ်ငန်းလှည့်ပတ်ခွင့်ပါမစ်ဆိုတာကိုလုပ်ပြီးတော့ဒီပါမစ်ကိုတည်တည်ချာချာမလိုက်နိုင်ရင်ဒီလုပ်ငန်းကိုဆက်ပြီးမထားရှိပေးဘူးအဲ့ဒါရဆိုင်ရမယ်တေချာကြည့်ကြရမယ်ရှိပြီးသားစက်ရုံအလို့ရုံတွေကိုလည်းတဘာဝပတ်ဝန်းကျင်စံချိန်စံချိန်နေနဲ့ညီအောင်စီမင်းတွေထုတ်တင်ပါတယ
်ဟုတ်ကဲ့ဒါစီမင်းချတဲ့ကိစ္စပေါ့နော်ဒီတောင်တမန်အင်းလိုနေရာမှာရေစိုးတွေနဲ့တဘာဝပတ်ဝန်းကျင်တော်တော်ညံ့ညမ်းနေပါတယ်ဆိုတော့ဒီလိုဖြစ်နေတဲ့အခါမှာဒီပြန်ပြီးတန့်ရှင်းအောင်ပေါ့နော်ဘာဘလို့နီးလန်းနေနဲ့လုံနိုင်ပါလဲ
တချို့ဟာတွေလည်းလုံနိုင်ပါလိမ့်မယ်တချို့ဟာတွေမှာကြာလို့ရှိရင်လည်းအချိန်ယူရပါလိမ့်မယ်တောင်တမန်အင်းကြီးကအရင်တုန်းကဒါရေမရေရက်ရှိတဲ့အင်းဖြစ်ပါတယ်အခုကတော့ရေမရေတဲ့မရှိအောင်ရေထင်းခလုတ်တွေထည့်ပြီးတော့1990လောက်ကစလုပ်ပါတယ်အဲ့ဒီအတွက်လည်းခြေနေပါလိညာလာလည်းပြောပါတယ်ဆိုတော့သူ့ရဲ့ကျန်းမာရေးပေါ့နော်အခြေအနေကောင်းလားမကောင်းလားဆိုတာကိုလည်းရေအင်းကြီးမြေဆိုင်ရာအင်ဂျင်နီယာများနဲ့တဘာဝပတ်ဝန်းကျင်အင်ဂျင်နီယာများရေဟာစနစ်နားလည်တက်ကြောတဲ့လူများနဲ့ပြန်ပြီးတော့ဆန်းစစ်တင်ပါတယ်ဒီလိုပဲရေးသေးဖြစ်ထားလိုက်တာကောင်းသလားရေးရှင်လည်းထားတင်သလားနောက်တစ်ချက်ကလည်းရေးထင်းထင်းရေးဆိုတာရေးရင်ထင်းထင်းမမရပါဘူးရေးစီးကြောင်းလမ်းမှာရှိတဲ့နေရာအများကိုလည်းထင်းထင်းရပါမယ်ဥပမာတောင်တမန်အင်းပလယ်မှာအဆောက်အဦတွေစောင့်နေကြမယ်ဆိုရင်မှုန်နေရာတောင်တမန်အင်းနဲ့ကြလာမှာပါပဲအဲ့လိုကြလာရင်ရေးနေတော်ဝါများတွေဒုက္ခရောက်ပြီးဂီဟာစနစ်ကိုအနှောက်အယှက်ဖြစ်ပါတယ်အဲ့ဒီဟာကိုလည်းကြည့်ရပါမယ်ရေးတစ်ခုလည်းကြည့်လို့မရပါဘူ
းဒေါ်အေးကြီးပါတောင်တမန်အင်းပြန်လဲပြီးဆိုပြလာစီဖို့အတွက်ဝင်းကျင်ကစက်ယုံတွေဘက်ကလည်းဤပညာပံ့ပိုးမှုတွေတုံးပြီးတန့်စင်စနစ်တွေတုံးကြဖို့လိုပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပဲဖြစ်ပါတယ် VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတင်ပြပါမယ
်နီပေါနိုင်ငံကအင်္ဂလန်တန်ခံရတဲ့ဒုက္ခသည်တွေကိုကူညီပေးရင်ပြတ်ကျသွားတဲ့အမေရိကန်ရဟယဉ်တစည်းကိုပြန်ရှာတွေ့ခဲ့ပေမဲ့အသက်ရှင်ကျန်သူတော့ရှိမှာမဟုတ်ဘူးလို့အမေရိကန်စစ်ဘက်ကပြောပါရယ်။ဘာကြောင့်အခုလိုပြတ်ကျခဲ့တယ်ဆိုတာကိုလည်းမသိရသေးကြောင်းအမေရိကန်ထိပ်တန်းစစ်ဘက်အရာရှိတဦးကပြောပါရယ်။ဒီရဟယဉ်ပေါ်မှာအမေရိကန်ကန်တက်တက်ခဲတပ်ဖွဲ့ဝင်6ဦးနဲ့နီပေါတပ်သား2ဦးပါဝင်တယ်လို့လည်းသူကအတည်ပြုပြောဆိုပါရယ်ခင်ဗျာ။ဗိုလ်တုံးကြီးကသမရပီရီဥရံဇီဇာကိုဖြုတ်ချပြီးအာနာသိမ့်မှုစူးစမ်းခဲ့တဲ့လူ3ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဘရနီအာနာပိုင်နေကပြောဆိုလိုက်ပါတယ်။ဖမ်းဆီးထိန်းသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီး3ဦးထဲမှာအာနာသိမ့်ကောင်းဆောင်ဗိုလ်ချုပ်ကြီးဂိုဒီဖရိုက်နီယွန်ဘဲတော့မပါဘူးလို့သမရယုံတာဝန်ရှိသူ2ဦးက VOA သတင်းတောက်ဂိတ်ဂျိုးစ်လော့ကိုဒီကနေ့တောက်ကြနေမှာပြောကြားခဲ့တာပါ။အီရန်နိုင်ငံအမ်ဘာဒေတာရမန်ဒီမျိုးကအစိုးရအဆောက်အဦကို IS စစ်သွေးကြတွေကဒီကနေ့မှဝင်ရောက်စီးနင်းပြီးသူတို့ရဲ့အလံကိုလွင့်တူခဲ့ပါတယ်။ဒါပေမဲ့လည်းမျိုးတစ်မျိုးလုံးကို IS တွေကစီးနင်းထားတာမဟုတ်ဘူးလို့အီရန်လွှတ်တော်အမတ်အဦက VOA ကတ်ဒစ်ဌာနကိုပြောဆိုပါတယ်။အမေရိကန်ဂီတာပါရမီရှင် BB King ဟာအသက်89နှစ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ BB King ဟာဩဇာအကြီးဆုံး Blues State ဂီတာပညာရှင်တွေကတူအဖြစ်သတ်မှတ်ခံထားသူလည်းဖြစ်ပါတယ် Blues State Guitar ရဲ့အရှင်သခင် BB King ဟာ American ပြည်အောင်စုအနောက်ပိုင်း Las Vegas ကသူ့ရဲ့နေမှာကြာသပတေးနေ့ညအိပ်ပျော်နေစဉ်မှာငြင်းငြင်းချမ်းချမ်းကွယ်လွန်ခဲ့တယ်လို့သူ့ရဲ့ရှင်နေကပြောပါရခင်ဗျာ
ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုကိုအောင်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ဆူလီမန်တာရီဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00ထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သွားရရှင်များနဲ့တကွာပြည်သူပြည်သားအားလုံးဘေးပရာဝေးကွာပြီးငြိမ်းချမ်းနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.